Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်အောက်တိုဘာလ6ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကိုသားညိုနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာအရေးပေါ်ဥပဒေကိုစတင်ပြီးတော့မြန်မာဘုံတွေတက်ဆန္ဒပြခဲ့ကြပြီးတော့ဒါကိုရဲတပ်ဖွဲ့ကမြေယူဘုံတွေတုံနေနေခဲ့ပါတယ်။ American သမ္မတ Donald Trump ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်နဲ့ပတ်သက်ပြီးတော့ Ukraine ပေါ် PR ပေးခဲ့တယ်ဆိုတဲ့စွဲချက်နဲ့ပတ်သက်ပြီးဒုတိယမြောက်တိုင်းကြားသူတယောက်ထွက်ပေါ်လာပါတယ်။မြောက်ကိုရီးယားနဲ့ American ကြားလုပ်ငန်းဆင်ညူပြည်ဆွေးနွေးမှုကနေမြောက်ကိုရီးယားကမနေ့ကတော့သာကြီးနှုတ်ထွက်သွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ကချင်ပြည်နယ်အတွင်းဆစ်ဆောင်ဒုက္ခသည်တွေနေရင်းပြန်နိုင်ရေးဘယ်လိုအခြေအနေရှိပါသလဲ
ဒီတိုင်းဖိအားပေးတဲ့အနေနဲ့ဒီ IGP တွေကိုဇွတ်ပြန်ခိုင်းမယ်ဆိုတော့ဒါကျွန်တော်အနေနဲ့ကဒါတဘာဝမကြောက်ဘူးသူတို့တော့မှ budget ဆိုတဲ့အဲ့ဒါတော့မှသူတို့မချုပ်ပေးပေးတဲ့အချိန်မှာ
ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့မြကြီးနာဥက္ကဋ္ဌဦးစောချက်ပြောသွားတာပါဒီကြောင်ပြည်စုံကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေကမြန်မာရေးရဆွေးနွေးကမှာတော့ဒုက္ခသည်တွေပြန်ပို့ရေးစီစဉ်တဲ့ဖတ်သက်ပြီးတော့နောက်ဆုံးဖြစ်ထွန်းတိုးတက်မှုဘာတွေရှိသလဲဆိုတာကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်တဲ့ဆွေးနွေးမင်းမြန်းချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြားသတင်းများစီစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်းနှုံးဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညိုကပြောပြပေးပါရှင
်ဟောင်ကောင်စနားပြပွဲတွေမှာမျက်နှာဖုံးမတက်ဆင်မှုတားမြစ်ထားတဲ့အရေးပေါ်ဥပဒေထုတ်ပြန်ထားတာကိုစန့်ကျင်တဲ့အနေနဲ့ဒီမိုကရေစီရဲ့ထောက်ခံစနားပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလက်နေပေါ်ထွက်စနားပြခဲ့ကြပြီးတော့ဒါကိုရဲတပ်ဖွဲ့ကနေရာတော်များများမှာမျက်ရည်ပုံးတွေတုံးပြီးတော့နေနေခဲ့ပါတယ်။စနားပြတဲ့သူတွေဟာမိုးတွေရွာနေတဲ့ကြားကပဲထီးထီးဆောင်းပြီးတော့လမ်းပေါ်ထွက်စနားပြခဲ့ကြတာပါစန္ဒပြတဲ့သူတွေဟာဟောင်ကောင်က Pacific Place နာမည်ကြီးဈေးဝယ်စင်တာမှာငင်းငန်းစွာစန္ဒပြနေကြတာဖြစ်ပြီးတော့ဒါကုမျက်ရည်ပုံးတွေတုံးပြီးလူစုခွဲစရာအကြောင်းမရှိဘူးလို့မျက်မြင်သက်သူတွေကပြောပါတယ်။ Colony Kit ကတုံးပြခဲ့တဲ့ရေးပေါ်ဥတွေကိုအသုံးပြုတာကိုစန့်ကျင်တဲ့အနေနဲ့ဒီစန္ဒပြတဲ့သူထောင်ပေါင်းများစွာဟာမျက်နှာဖုံးတွေတက်ဆင်ပြီးတော့ဒီကနေ့မှစန္ဒပြခဲ့ကြတာပါ။အဲ့ဒီရေးပေါ်ဥတွေအရစန္ဒပြတဲ့သူတွေအနေနဲ့သူတို့ရဲ့မျက်နှာကိုမျက်နှာဖုံးတွေတက်ဆင်ပြီးကာထားမယ်ဆိုရင်ထောင်နဲ့တစ်နှစ်ကြာခံရမှာဖြစ်ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့တွေဟာစနားပြပွဲနှစ်ခုနဲ့ရင်ဆိုင်နေရပြီးတော့တောက်ကြနေညာတုံးကလိုမျိုးစနားပြပွဲကနေအကြမ်းဖက်တဲ့အထိဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြနေကစနားပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်လာခဲ့တာကြောင့်ဟောင်ကောင်ကမြောက်ယထားနဲ့ယထားပြေးဆွဲတာတွေကိုရပ်တန့်လိုက်ရပြီးတော့မနေ့စနေနေ့မှာတော့ဟောင်ကောင်ရဲ့လုပ်ငန်းလေပတ်မှုတွေဟာတစ်ဝက်လောက်ရပ်ဆိုင်သွားခဲ့ပါတယ်ခင်ဗျာ
။စနားပြမှုတွေအပတ်စဉ်လိုလိုဖြစ်နေတဲ့ဟောင်ကောင်မှာမြန်မာဖုံးတက်စနားပြတာကိုရေးယူမဲ့အရေးပေါ်အုပ်ဥပဒေတရားထုတ်ပြန်လိုက်တဲ့ပုံမှာဒီကန့်ကွက်မှုတွေကိုဟောင်ကောင်တရားရုံးကနေပြီးတော့ဒီနေ့တနင်္ဂနွေနေ့မှာပယ်ချပါတယ်။တချင်ထဲမှာပဲအပတ်စဉ်စနေတနင်္ဂနွေတိုင်းလှုပ်လေရှိတဲ့ဆန္ဒပြပွဲတွေဒီကနေ့မှလည်းဖြစ်ခဲ့ပြီးတော့ဟောင်ကောင်ကမြောက်ဘူးလာတစ်ဝက်လောက်ပေးထားလိုက်ရပါတယ်။ဆန္ဒပြမှုတွေမှာမြန်မာဖုံးဝဲဆန္ဒပြတာကိုအရေးယူနိုင်မဲ့အရေးပေါ်အုပ်ပဒေကိုဟောင်ကောင်အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့တောက်ချနေ့ကကြေညာခဲ့တဲ့နောက်ဒီအမိတ်ဟာလွှတ်တော်ရဲ့ခွင့်ပြုချက်ကိုမလုပ်ဘဲကျော်လွှတ်တာဖြစ်ပြီးတော့ဟောင်ကောင်ဖွဲ့စည်းပုံရလည်းမကိုက်ညီဘူးဆိုပြီးတော့ဒီမိုကရေစီလိုလားတဲ့လွှတ်တော်အမတ်တွေကဗဟုတရားရုံးကိုဒီကနေ့မှာကန့်ကွက်တင်ပြပါရတယ်။ဒါပေမဲ့လို့အခြေခံတရားသူကြီးကတော့ဒီကန့်ကွက်မှုကိုပယ်ချလိုက်ပါတယ်။ဒါလို့ဆုံးဖြတ်ချက်ချတော့မှာပဲထောင်ဝန်းနှန်းရှိတဲ့မြန်မာဖုံးဝဲဆန္ဒပြသူတွေဟာ Victoria Harbor တစ်ဖက်တစ်ချက်ကိုထွက်လာကြပါတယ်။လေးလာကြာလာပြီးဖြစ်တဲ့ဟောင်ကောင်ဆန္ဒပြမှုတွေဟာအကြမ်းဖက်မှုဘက်ကိုတိုးလာရတဲ့အမျှဟောင်ကောင်အုပ်ချုပ်ရေးမှုအနေနဲ့အရေးပေါ်အခြေအနေမှာလိုအပ်တယ်လို့ညွှန်ကြားချက်တွေပြောင်းလဲရှိတဲ့ Colony Kit ဥပဒေတရားဖြစ်တဲ့ရေးပေါ်အဥပဒေကိုသုံးပြီးတော့မြန်မာဖုံးတက်ဆန္ဒပြမှုတွေကိုတားမြစ်လိုက်တာပါ။ဆန္ဒပြသူတွေအနေနဲ့ကသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာဖုံးကွယ်ချင်တာရောမြေယိုဘုံတန်းတွေကိုရင်ဆိုင်ဖို့ပါမြန်မာဖုံးတွေကိုတက်ပြီးတော့ဆန္ဒပြလာပါတယ်။ဒီတားမြစ်ချက်ကိုအစိုးရထောက်ခံသူတွေရောတရုတ်စိုးရွားကပါကြိုးဆိုပါတယ်။ဒါပေမဲ့လို့ဒီလိုရေးပေါ်အဥပဒေတွေကိုသုံးလာမယ်ဆိုရင်တော့ဟောင်ကောင်နိုင်ငံဟာဒီကမှာခင်ဗျဟောင်ကောင်ဟာအမှောင်တွင်းတဲ့ကိုကြားသလိုဖြစ်လာလိမ့်မယ်လို့တက်ကြွလှုပ်ရှားသူတွေက3ပေးကန့်ကွက်ကြပါတယ်ခင်ဗ
ျမြောက်ကိုရီးယားနဲ့အမေရိကန်ကြားဒီလုပ်ငန်းစစ်နျူကလ িয়ার ဆွေးနွေးမှုကနေမြောက်ကိုရီးယားကမနေ့ကဒေါသတကြီးနှုတ်ထွက်သွားခဲ့ပါတယ်အမေရိကန်ရဲ့ချင်းကပ်မှုဟာပြုတ်ပြုတ်ပြောင်းညင်ညင်သာသာမရှိတဲ့အတွက်မြောက်ကိုရီးယားနိုင်ငံအနေနဲ့အလွန်ပဲစိတ်ပျက်မိတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကပြောပါတယ်လာပေါင်းများစွာအတွင်းပထမဆုံးချင်းကျေကျေပြန့်ပြန့်နဲ့ပြန်ပြီးဆွေးနွေးကြတဲ့ဒီဆွေးနွေးမှုကအ လင်းမြန်မဲ့ပြတ်သွားတဲ့အတွက်မြောက်ကိုရီးယားဘက်ကရန်စမှုတွေတိုးပြီးတော့လှုပ်လာနိုင်ကြလဲရှိနေပါတယ်။ဒီဆွေးနွေးပွဲမတိုင်ခင်ရပိုင်းအတွင်းမှာပဲမြောက်ကိုရီးယားကရင်ငုံသင်းမောကနေပြစ်လွတ်နိုင်တဲ့တာလက်ပြက်ဒုံးကျည်တစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပါသေးတယ်။မြောက်ကိုရီးယားဘက်ကဆွေးနွေးမှုကနေနှုတ်ထွက်သွားတာဟာအမေရိကန်ကိုဖိအားပေးဖို့အတွက်တသက်ရည်ရွယ်ပြီးလှုပ်တာဖြစ်နိုင်ပြီးတော့ဒီနီးလန်းကိုအရင်ကလည်းချင်သုံးခဲ့ကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ဆွေးနွေးမှုတွေကိုမကြခင်မှာပြန်ဆနိုင်တယ်လို့လည်းတချို့ကဲခတ်တွေကတော့ဆိုပါတယ်ဆွေးနွေးနိုင်ငံစတောက်ဟ ோம் မြို့ပြင်မှာပြုလုပ်ခဲ့တဲ့ဒီဆွေးနွေးမှုပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံအနေနဲ့ဒီဆွေးနွေးမှုကိုဘာကြောင့်ဆုံးသက်လာရသလဲဆိုတာနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့ကြေညာချက်ကိုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကသတင်းတောက်တွေကိုဖတ်ပြသွားခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့အခုလိုဆွေးနွေးပွဲကနေနှုတ်ထွက်လိုက်တာဟာအမေရိကန်အနေနဲ့သူတို့ရဲ့အရင်ရည်တည်ချက်နဲ့သဘောထားတွေကိုမပြောင်းလဲပဲဆက်လက်ကိုင်းဆွဲထားတာကြောင့်ဖြစ်ပြီးတော့အဲဒီကြောင့်လဲအခုဒီချိန်ဆွေးနွေးပွဲမအောင်မြင်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကနေပြီးတော့သတင်းမှာဖြန့်ချီတာတွေကိုရေးယူဖို့အတွက်ဌာနတရနောက်လာတဲ့ဖွင့်မဲ့အစီအစဉ်ဟာအစိုးရဝေဖန်မှုတွေကိုနှုတ်ပိတ်သွားအောင်လုပ်တာမျိုးဖြစ်လာနိုင်တယ်လို့လူခွေအဖွဲ့တွေနဲ့တိုက်ခန့်ပါတီတွေကဝေဖန်သတိပေးနေပါတယ်။ထိုင်းနိုင်ငံဟာ2014ခုနှစ်အာဏာသိမ်းစစ်အစိုးရရဲ့ငါးနှစ်တာစစ်အုပ်ချုပ်ရေးအောက်ကနေပြီးတော့ရုံးထွက်ကာဇအခြေအနေမှာပဲရှိပါသေးတယ်။စစ်အုပ်ချုပ်ရေးကာလအတွင်းမှာတော့စစ်တပ်ကဝေဖန်ပြောဆိုတဲ့သူတွေယာကနန်းကိုစစ်စွဲကနေပြီးတော့တရားစွဲဆိုထောင်ချတာတွေလုပ်ခဲ့ပါတယ်။တိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့လူငြိမ်းရေးကိုထိခိုက်စေမဲ့သတင်းအမှားတွေကို Facebook အပါဝင် online လူမှုကွန်ရက်တွေကနေပြီးတော့ဖြန့်ဝေတာတွေကိုစီစစ်အရေးယူမဲ့စင်တာကိုအခုလာမဲ့နိုမာလာတရက်နေမှာဖွင့်လှစ်မယ်လို့ထိုင်းစုရပိုင်သတင်းဌာနကကြေညာခဲ့ပါတယ်။တဘောဘေးအန္တရာယ်ဆိုင်ရာကိစ္စရက်စီးပွားရေးနဲ့ငွေကြေးကျန်းမာရေးထုတ်ကုန်နဲ့ကျန်းမာရေးဘေးကပ်တင်မဲ့ကိစ္စနောက်စုရမူဝါဒဆိုင်ရာကိစ္စရက်တွေနဲ့ပတ်သက်ပြီးတော့သတင်းမှားတွေကိုစီစစ်ကင်တွယ်သွားမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့သတင်းမှားတွေကိုစီစစ်အရေးယူတယ်ဆိုတာကိုခေါင်းစဉ်တက်အသုံးချပြီးတော့စင်စာဖြတ်တောက်မှုတွေလှုပ်လာမှာကိုလူခွင့်အဖွဲ့တွေကစိုးရိမ်နေပါလေ။တစ်ဖက်မှာစစ်တပ်နဲ့အာဏာရပါတီဖြစ်တဲ့ပလောင် Project Party တို့နဲ့ပတ်သက်နေတဲ့နေရာတွေ၊သတင်းမှားတွေ၊နေရာတွေကနေပြီးတော့သတင်းမှားတွေအမုန်းစကားတွေဖြန့်ချိနေတာကိုတော့ဘာမှအရေးယူတာမလုပ်ဘူးလို့ Human Rights Watch အဖွဲ့ကြီးရဲ့ထိုင်းနိုင်ငံဆိုင်ရာကြီးတန်းသုတေသီဆူနိုင်ဖာစုကပြောဆိုပါရခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လည်ပေးနေပါရှင
် VOA ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတိုက်ရိုက်ထုတ်လည်ပေးနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ပွဲနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့တဲ့ဆိုတဲ့စွဲချက်နဲ့ပတ်သက်ပြီးတော့ဒုတိယမြောက်ထိုင်ကြသူတဦးနောက်ထပ်ထွက်ပေါ်လာတယ်လို့အဲ့လူရဲ့ရှင်းနေကပြောလိုက်ပါတယ်။ဒီလူဟာပထမတစ်ယောက်တုန်းကလိုပဲထောက်လိုင်းအတိုင်းဝန်းကဖြစ်တယ်လို့ရှင်းနေမတ်ဇာယီက ABC ရုပ်သံရဲ့ This Week ဆိုတဲ့အစီအစဉ်ကိုပြောကြားခဲ့ပါတယ်။ပထမတစ်ယောက်တုန်းကအမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားတယ်လီဖုန်းနဲ့ပြောကြားခဲ့တာနဲ့ပတ်သက်ပြီးတိုင်ကြားခဲ့တာဖြစ်ပြီးတော့အဲ့တိုင်ကြားမှုကြောင့်သမ္မတထရမ့်ပေါ်မှာအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အထိဖြစ်လာခဲ့တာပါ။ရှင်းနေဇာယီဟာအဲ့ဒီတိုင်ကြားသူနှစ်ယောက်စလုံးအတွက်ရှင်းနေလိုက်ပါဆောင်ရွက်ပေးသွားမှာဖြစ်ပြီးတော့ဒုတိယမြောက်တိုင်ကြားသူဟာဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်သိရှိထားသူဖြစ်တယ်လို့လည်းပြောပါရယ်။တစ်ချိန်တည်းမှာပဲဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်လာဖို့အတွက်ရှေ့ကပြေးနေတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းထောက်လှမ်းဖို့အတွက်ပြပါဆိုရတွေကိုတောင်းအားပေးနေတာနဲ့ပတ်သက်ပြီးတော့အောက်လော့တော်ဒီမိုကရက်တွေဘက်ကသူ့ကိုအရေးယူနိုင်ဖို့လုပ်နေချိန်မှာပဲသူ့ပေါ်မှာဝေဖန်လိုက်တဲ့ Republican Party ဝင်တွေကိုလည်းသမ္မတ Trump ကအကြီးအကျယ်တုံ့ပြန်ဝေဖန်လိုက်ပါတယ်။2012သမ္မတရွေးကောက်ပွဲမှာသမ္မတ Obama ကိုအရင်နေခဲ့တဲ့ Republican ထက်လွတ်တော်အမတ် Mitt Romney ကဒုသမ္မတဟောင်း Joe Biden နဲ့ပတ်သက်ပြီးတော့စုံစမ်းဖို့တရုတ်နိုင်ငံကိုသမ္မတ Trump ကပြောကြားလိုက်တာနဲ့ပတ်သက်ပြီးဝေဖန်ခဲ့တာပါ။သမ္မတ Trump ကအခုလိုတရုတ်နိုင်ငံကိုတောင်းဆိုလိုက်တာဟာမှားယွင်းပြီးတော့တို့လို့ချောက်ချားစရာကောင်းတယ်ဆိုပြီးတော့လည်းပြောကြလိုက်ပါတယ်ခင်ဗျာ
တူနီးရှားနိုင်ငံမှာတော့လွတ်တော်အတွက်ယူကောက်ပွဲတွေအခုတနင်္ဂနွေနေ့မှာလုပ်ပါတယ်သဘောရပြော့ပြောင်းတဲ့အစ္စလမ်ပါတီနဲ့လူများစုကြိုက်ဝါဒီပါတီတို့ကယူကောက်ပွဲမဲရဖို့အတွက်ထိတ်ဆုံးကပြင်းနေပါတယ်ယူကောက်ပွဲအတွက်လုံခြုံရေးကိုတော့အထူးတင်းကျပ်ထားပြီးရဲရရှိသက်သိန်းလောက်နဲ့စစ်သား4000ကျော်မဲယုံတွေကိုလှည့်ပတ်လုံခြုံရေးပေးနေပါတယ်အထူးသဖြင့်ကတော့ဒီအယ်ဂျီးရီးယားနိုင်ငံနဲ့လီဘီးရီးယားနိုင်ငံနေချင်းဆက်နေရာတွေမှာမဲယုံတွေဒီလုံခြုံရေးအထူးစီမံထားပါတယ် အာဖရိကတိုက်မြောက်ပိုင်းဒေသမီရဲပြည်လယ်မှာရှိတဲ့တူနီးရှားနိုင်ငံတွင်တူနီးရှားပြည်သူတွေအတွက်ကတော့စီးပွားရေးကိစ္စဟာအဓိကသူရဲ့စိုးရိမ်စရာဖြစ်ပါတယ်။တူနီးရှားနိုင်ငံဟာ2011ခုနှစ်တုန်းကအာရဗ်နွေဦးလှုပ်ရှားမှုတွေနဲ့အတူဒီမိုကရေစီဘက်ကိုကူးပြောင်းလာပေမဲ့လို့အလုပ်လက်မဲ့ဖြစ်မှုတွေနဲ့ကြုံတွေ့နေရသလိုအစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလည်းရင်ဆိုင်နေရပါတယ်။ပါတီပေါင်း200ကျော်တဲ့ကကူစလေလောင်း16,000တဲကနေပြီးတော့လွတ်တော်မှတ်နေရ218နေရာကိုတူနီးရှားပြည်သူတွေကမဲပြီးရွေးချယ်နေကြတာပါ။မဲရလတ်တွေကတော့လာမယ့်ကြာသပတေးညမှာထွက်မယ်လို့မျှော်လင့်ရပါတယ်။၅နှစ်တတန်းအတွက်ရွေးချယ်မယ့်လွတ်တော်နေရာတွေကိုပါတီတရက်ထဲကနေပြီးတော့အများစုရောက်ဖို့တော့ခက်ခဲပါတယ်
။ယူရန်နိုင်ငံအနေနဲ့သူ့ရဲ့ရင်နံတွေကိုဖြစ်တဲ့အနေနဲ့တင်ပို့နိုင်ဖို့လုပ်သွားမှာဖြစ်ပြီးတော့ရင်နံသိမ်းတင်ပို့မှုဟာသူတို့ရဲ့တရားဝင်အခွင့်အရေးဖြစ်တယ်လို့အီရန်ရင်နံဝန်ကြီးဘီဂျန်ဇန်နာကပြောကြားလိုက်ပါတယ်။ယူရန်ရင်နံဝန်ကြီးဌာနရဲ့ရှာနာအင်တာနက်စာမျက်နှာမှာအဲ့လိုဖော်ပြထားတာပါ။ဒါပြင်ယူရန်နိုင်ငံအနေနဲ့အမေရိကန်အဖိအားပေးမှုတွေကိုအရှုံးပေးသွားမှာမဟုတ်ဘူးလို့လည်းဝန်ကြီးဇန်နာကပြောပါတယ်။အမေရိကန်က2015အီရန်နျူကလ িয়ার သဘောတူညီချက်ကမနစ်ကနှုတ်ထွက်လိုက်ပြီးတော့သမ္မတထရမ့်ကအီရန်နိုင်ငံအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်ပြီးတဲ့နောက်ပိုင်းအီရန်နိုင်ငံရဲ့ရင်နံသိမ်းတင်ပို့မှုဟာ80ရာခိုင်နှုန်းလောက်ရောကျသွားတာဖြစ်ပါတယ်။ဒီနျူကလ িয়ার သဘောတူညီချက်မှာပါတဲ့ဥရောပနိုင်ငံတွေအနေနဲ့အီရန်နိုင်ငံအပေါ်မှာအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုအကောက်အကွယ်မပေးဘူးဆိုရင်အီရန်အနေနဲ့လည်းဒီသဘောတူညီချက်မှာလိုက်နာဖို့ကတိပြုထားတာတွေကိုထပ်ပြီးတော့လိုက်နာမှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့အနုမြေဆိုင်အဖွဲ့ AEOI ကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ။
အီရန်နိုင်ငံဘက်ဒဲမြို့မှာစတိနီကဖြစ်တဲ့ဆန္ဒပြမှုတွေကိုတနက်ကြီးစစ်နဲ့မြေဥဘုံတွေနဲ့လူစုခွဲခဲ့တာကြောင့်လူ19ဦးသေပြီးတော့လူ10ခန်းတန်ရခဲ့ပါတယ်။အစိုးရစက်ညင်စီဆန္ဒပြမှုတွေဖြစ်လာတာ9ရက်မြောက်နေ့မှာခုလိုပြစ်ခတ်နှိမ်နှင်းမှုဖြစ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုတွေကစတိနီနှောင်းပိုင်းအထိကိုမြို့တော်နဲ့အီရတ်တောင်ပိုင်းနိုင်ငံတွေမှာဆက်ဖြစ်နေခဲ့ပါတယ်။လွှတ်တော်ကနေပြီးတော့အတီးပြုတ်ပေးထားတဲ့ဒီအီရတ်လူခွင့်ရေးကော်မရှင်ရဲ့ကြေညာချက်ထဲမှာတော့ဆန္ဒပြမှုတွေစဖြစ်တဲ့အင်္ဂါနေ့ကလေးကဆိုလို့ရှိရင်94ဦးသေဆုံးပြီးတော့လူ4000လောက်တန်ရထားတယ်လို့သိရပါတယ်ခင်ဗျာ။
တနင်္ဂနွေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံဦးတို့ပြောပြပေးကြတာပါအခုဆက်ပြီးတော့ကချင်စစ်ဘေးရှောင်တွေအရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ကချင်ပြည်နယ်အတွင်းမှာဘေးကင်းလုံခြုံတဲ့လူမှုပတ်ဝန်းကျင်ဖန်တီးပေးပြီးစစ်ကြောင့်ဖြစ်ခဲ့ရတဲ့စိတ်ပိုင်းဆိုင်ရာကုစားမှုတွေစနစ်တကျဆောင်ရွက်ပေးပြီးမှကချင်စစ်ဘေးဒုက္ခသည်တွေနေရာပြင်သစ်တယ်လို့ကချင်ရေးလှူရှားသူတွေကပြောပါတယ်ဒီသတင်းပတ်အတွင်းမှာပဲဝိုင်းမော်ကစစ်ဆောင်ပြည်သူတွေကိုနေရရင်ပြန်လူတဲ့ဆန္ဒရှိမရှိဆိုတာကိုလည်းမြို့နယ်အုပ်ချုပ်ရေးမှူးတွေကဆန္ဒသဘောထားကြောက်ခံနေပါတယ်ကချင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရင်ဘလို့အခြေအနေရှိပါသလဲဆိုတာမတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
မြန်မာစိုးရစစ်တပ်နဲ့ကချင်လွမြောက်ရေးအဖွဲ့ KIO လောက်ခံကချင်လွမြောက်ရေးတပ်ဖွဲ့ KIA တို့ကြား2011ခုနှစ်ဇွန်လကနေစလို့ကချင်ပြည်နယ်အတွင်းမှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အတွက်ကချင်ဒေသခံပြည်သူ3000ကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးစစ်ဆောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာအခုဆိုရင်တော့10နှစ်ကျော်9နှစ်ထဲရောက်လာနေပါပြီဒီစစ်ဆောင်3000ကျော်နေရရင်ပြန်လည်အခြေချနေထိုင်ရေးအတွက်ပြည်ထောင်စုအစိုးရကချင်ပြည်နယ်ဆိုရနဲ့ကချင်ဒုက္ခသည်ရေကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေပေမဲ့လို့အိုးရင်စွခွာထွက်ပြေးခဲ့ကြရတဲ့စစ်ရှောင်ဒုက္ခသည်တွေနေရရင်ကိုကောင်းကောင်းမွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးပြန်လည်အခြေချနေထိုင်ရေးလုပ်ငန်းတွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်မှုဒုက္ခသည်တွေနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကပဲကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွေကရက်ွက်ကျေးရွာအုပ်စုတွေကစစ်ရှောင်စခန်းတွေကနေတဲ့ပြည်သူတွေအနေနဲ့အခုခါမှာတော့နေမြေအခြေအနေတည်ငြိမ်အေးချမ်းလာလို့မိမိတို့မူဝင်ဒေသကိုပြန်လည်ရွှေ့ပြောင်းလိုခြင်းရှိမရှိနဲ့တခြားတင်ပြလိုတဲ့ဆန္ဒသဘောထားတွေစက်တင်ဘာလ30နောက်ဆုံးထားပေးဖို့မြေကြီးနားခရိုင်ဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးကအကြောင်းကြားစာတွေပေးပို့ခဲ့တာပါဒီပုံမှာတော့ကချင်လွတ်မြောက်ရေးအဖွဲ့ KIAO နဲ့မြမစိုးရနောက်စစ်တပ်တို့ကြားခိုင်မာတဲ့ငြိမ်းချမ်းရေးသဘောတူလက်မှတ်ရေးထိုးပြီးဒေသတွင်းအေဂျင့်တည်ငြိမ်မှုရှိမှကချင်စစ်ဘေးဒုက္ခသည်တွေနေရပ်ကိုပြန်သင့်တယ်လို့ကချင်ပြည်နယ်မြေကြီးနားမြို့လူမှုဖွံ့ဖြိုးရေးအဖွဲ့မြေကြီးနားရဲ့ဥက္ကဋ္ဌဦးစောချက်ကအကြံပြုပါတယ
်အခုကျွန်တော်မြင်ပြောရမယ်ဆိုတော့ဒီချင်းနစ်ကျော်သွားပြီခုနှစ်ခဲဝင်ပြီပေါ့နော်တက်ပွဲချောင်းဝင်မှနေတာကဒါပေမဲ့ဒီတိုင်းဖိအားပေးတဲ့အနေနဲ့ဒီ IDP တွေကိုဇွတ်ပြန်ခိုင်းမယ်ဆိုတော့ကျွန်တော်အနေနဲ့ကဒါတဘာမှမကြဘူးသူတို့တချို့တော့မှ budget ဆိုတဲ့တော့မှသူတို့မချုပ်သေးဘဲနဲ့အချိန်မှာပြည်သူတွေကိုပြန်ခိုင်းတယ်ဆိုရင်ဈေးနဲ့ပြန်ကောက်တယ်ဆိုတော့သူတို့ကလုံခြုံမှုမရှိဘူးပေါ့အဲ့ဒီမျိုးကြီးတက်ပွဲပြန်ဖြစ်လာနေတဲ့အနေအထားရှိတယ်အဲ့ဒါကြောင့်ကျွန်တော်အနေနဲ့ဆိုတော့အဲ့ဒါကတကယ် concern ဖြစ်တာပေါ့နော်
ဒါပြင်ကချင်စည်ရေးပြည်ပခါတွေကြားမှာအိုးအိမ်နေဆွန့်ခွာအသက်ဘေးကနေလူပြေးကြရတဲ့ကချင်ပြည်သူတွေအတွက်နေ့စဉ်လူမှုပတ်ဝန်းကျင်ပုံမှန်ဘဝတွေမှာပြန်လည်ရပ်တည်နိုင်ဖို့နဲ့ရုပ်ပိုင်းဆိုင်ရာစောင့်ရှောက်မှုတွေပေးတင်တယ်လို့စိတ်ပိုင်းဆိုင်ရာကုထုံးတွေနဲ့လည်းဝိုင်းဝန်းကူညီပေးကြဖို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးပါလို့ဦးစောချက်ကပြောပါတယ
်။တကယ်လို့များဟိုပိုင်လက်ထရီထိုးပြီးမှကာချုပ်ချုပ်ပြီးမှသူတို့နေရပ်ပြန်သွားရင်တောင်မှဒီစစ်တပ်ပိုင်းဆိုင်ရာရော resettlement block ပဲလို့လို့ငကူအတိုင်းတကယ်သူနေထားခဲ့တဲ့အတိုင်းရောက်ကတော့နိပောင်းစနစ်နိပန် resettlement ကျွန်တော်ကြမဲ့နေထားရှိတယ်။ဘာဖြစ်လို့ဆိုတော့တောတောင်ပြစ်သွားပြီလေ။တောတောင်ပြစ်သွားပြီအနေထားမှာတစ်ချက်ပြီးတော့သူတို့ရဲ့ train off ticket နဲ့ဘာမှမရှိတော့ဘူး။အိမ်ကလေးအကုန်လုံးတောတောင်နဲ့ဖြစ်ကုန်ပြီလေ။ခုက၈နှစ်၉နှစ်ဖြစ်သွားတယ်ဆိုတော့ဘာမှဒုမဒုတော်မတော်တဲ့နေရာကြီးဖြစ်သွားတယ်ဆိုတော့သူတို့ရဲ့စိတ်ပစ္စာရရောသူတို့ရဲ့ဒီ moral ဘယ်ရောသူတို့ကိုကန်နေကုစားတဲ့အနေနဲ့ကျွန်တော်တို့ဒီစစ်မချောင်တဲ့ဒီလိုတွေတထားနေဖြစ်အောင်တော့ကျွန်တော်တို့တော်ဝင်ကြီးတဲ့အနာပဲဖွဲ့စည်းအတီးတီးကနဲ့အလေးအမြန်ဒါကိုကုစားတင်နေလို့ကျွန်တော်မြင်တယ်။ Intel အားတိုင်းနဲ့အနာပိုင်းအဖွဲ့စည်းရောပြည်ထောင်စုအစိုးရရောပြည်တော်ပြည်နယ်အစိုးရရော Yes or ရောပြည်တော်ပါတာရေးအတီးတီးကအကောင်းဆောင်တွေရောပြည်တော်လက်နက်ကိုင်တပ်ဖွဲ့တွေရောဒီဟာကိုဟိုကီတိုတိုချုပ်တွေကိုစွန့်စွန့်တမန်လုပေးနိုင်ရင်တော့အနည်းနဲ့အများတော့ကျွန်တော်တို့ဒီ AGPD တွေလည်းချိန်ရမှုရှိမယ်လို့ကျွန်တော်ယုံကြည်တယ်
အထူးသဖြင့်ကတော့စစ်ဘေးရှောင်ပြည်သူတွေနေရရင်းကိုပြန်ကြတဲ့အခါမှာသူတို့နေရတွေပါစစ်တပ်စစ်စခန်းချထားတာမျိုးစစ်အရေးရောင်နေမရှိဖို့လိုပြီးစစ်ရှောင်ပြည်သူတွေရဲ့စိတ်ထဲအမှန်တကယ်လုံခြုံစိတ်ချမှုရှိဖို့လိုပါတယ်လို့ကချင်အရေးလှုပ်ရှားသူတူဦးဖြစ်တဲ့ကချင်နေချင်းခရိုင်အဖွဲ့ချုပ်ကကိုထွေအောင်ကအကြံပြုပါတယ
်ကျွန်တော်မြင်တော့ဒီမှာရွာဒီမှာပြန်ဖို့တော့တိတ်အချိန်မပြေတော့တေးဘူးလို့ထင်နေကြစစ်ပေးတွေတလာတဲ့အချိန်မှာကျတော့ရွာတွေမှာအင်ကားလိုပဲနှစ်ဖက်စစ်တပ်ရဲ့လည်းမရှိဘူးပြီးလို့ရှိရင်ပညာရေးပိုင်းလည်းကြောင်းရပါရဲ့ဖွင့်ထားမယ်အကုန်လုံးအတိတ်ကတော့နှစ်ဖက်စစ်တပ်တွေမရှိဘူးအရေးကြီးတယ်ရွာမှာဆိုကျွန်တော်တို့ကစစ်သားဆိုရင်ခွေးတောင်ကြောက်ရတယ်နော်အဲဆိုတော့စစ်သားတွေမရှိဘူးအရေးကြီးတယ်ဗျလုံခြုံရနေတယ်ပေါ့
အစိုးရဘက်က IDP ဒုက္ခသည်စခန်းတွေပိတ်သိမ်းဖို့နဲ့ဆစ်ဆောင်ပြည်သူတွေပြန်ပို့ဖို့စီစဉ်နေပေမဲ့လည်းအခုအချိန်ထိကတော့ကချင်လူမျိုးရေးအဖွဲ့ KIO နဲ့မြမအစိုးရတို့ကြားမှာငြိမ်းချမ်းရေးဆွေးနွေးမှုတွေကတောင်မတည်ရေမကျဖြစ်နေစေဖြစ်ပါတယ်ဒုက္ခသည်တွေဟာအခုအချိန်ထိဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်နေကြရစေဖြစ်ပြီးဒီဒုက္ခသည်စခန်းတွေထဲမှာလည်းအရေးပေါ်လိုအပ်ချက်တွေများသာရှိနေပါသေးတယ်လို့ကချင်ဆစ်ဆောင်ပြည်သူအရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင
်မဆုမမရှင်အခုတော့ဒီတစ်ပတ်အတွက်မြန်မာရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကအမှန်တကယ်ရခိုင်ပြည်နယ်မှာနေထိုင်သွားခဲ့တယ်ဆိုတာစစ်စစ်တွေ့ရှိရသူအားလုံးကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့အတွက်အမဲကြိုဆိုနေတယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကအာမခံပြောဆိုပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ဘာကြောင့်အခုချိန်ထိမအောင်မြင်သေးတာပါလဲ။ဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ထွန်းတိုးတက်မှုတွေကရောဘာတွေရှိထားပါသလဲ။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင
်ညီဒီဝေကိုတွေ့ဆုံအကြောင်းကိုပြည့်ရက်တဲ့ရွေးချယ်ပြီးတင်ပါတယ်ခင
်ဗျာကျွန်တော်လည်းပြည့်တင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါကျွန်တော်ပထမဆုံးမေးခွန်းကညီတို့ဒီတစ်ခေါက်ခီးစဉ်အတွင်းမှာရုပ်နိုင်ငံသားရေးဝန်ကြီးရဲ့ဝန်ကြီးတို့ဖွဲ့ရဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့ဒုတိယလာခံမေးခွန်းပြောရရင်မတိုင်ခင်မှာဒီငါဒီစမှာရောက်နေတဲ့ဒုက္ခသည်တွေဒီစာပြုစုံဆွေးနွေးတယ်လို့ကျွန်တော်တို့သိထားပါတယ်။အဲ့ဒါပြီးတဲ့အခါကျတော့တရုတ်နိုင်ငံသားဝန်ကြီးကသဘောတူညီချက်တွေရတယ်လို့လည်းအတင်းတွေပြောထားပါတယ်။ဆိုတော့ဘလို့သဘောတူညီချက်တွေများရခဲ့တာရှိပါလဲခင်ဗျာ
။ဟုတ်ကဲ့။အဓိကဒီစီဝေးရဲ့ရည်ရွယ်ချက်ကတော့ပေါ့နော်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနဲ့ဒါသဘောတူလက်မှတ်ရေးထိုးထားတဲ့ repatriation လုပ်ဖို့အတွက်သဘောတူစာချုပ်အကောင့်ထယ်ဖို့ရေးကိုဒါထိထိရောက်ရောက်ဒါဆောလင်းစာဆောင်ဖို့တဲ့ဘယ်လိုနည်းနဲ့ဆောင်ရမလဲဆိုတာဒါတိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်အဲ့တော့ဒီစီဝေးဒီမှာကျွန်တော်တို့အဓိကတော့ဒါဒီဘက်ကလည်းကြေညာထားပါတယ်ဒါဒီဘက်မှာဒါကျွန်တော်တို့မြန်မာနိုင်ငံဘက်ကတော့ကျွန်တော်ခင်ဗျားအာမခံပြောကြားလို့ပါတယ်ကျွန်တော်တို့ကတော့အမှန်တကယ်ရခိုင်ပြည်နယ်မှာနေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေ့ရှိရလူအလုံးကိုကျွန်တော်တို့လည်းပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးဆိုတယ်ဆိုတဲ့အကြောင်းအချိန်ချင်းလည်းကျွန်တော်တို့ပြောပါတယ်ဒီမှာလည်းကျွန်တော်ထပ်လောင်းပြီးတော့ပြောကြားလို့ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကသဘောထားကိုတော့ကျွန်တော်တို့ကဒါသူတို့ကတော့အမျိုးမျိုးပြောင်းလဲမှုရှိပါတယ်အခုအနေထားမှာတော့သူတို့အနေနဲ့လည်းပြန်လဲပို့ဆောင်မှုတွေလုပ်ချင်တယ်ဆိုပြီးတော့ပြောကြားလာပါတယ်အရင်တော့ကတော့ဘင်္ဂလားဒေ့ရှ်ကဒီပြန်လဲပို့ဆောင်ရေးလုပ်ငန်းစဉ်တိုးတက်မှုကိုပြသခြင်းတဲ့သဘောထားမရှိဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်အဓိကကတော့နိုင်ငံတကာဖိအားပေးမှုကိုပုံမသုံးခြင်းတဲ့သဘောမျိုးရှိပါတယ်အခုအချိန်မှာတော့ဒါသူတို့ဘက်ကလည်းဒါဝန်ကြီးလည်းပြောင်းလဲသွားပြီသူတို့ကတော့ဒါယူကောလည်းပြီးသွားပြီဆိုတော့သူတို့အနေနဲ့
ပြန်လဲပို့ဆောင်ရေးကိုလုပ်ချင်တဲ့သဘောထားရှိရဆိုပြီးတော့သူတို့နှုတ်ကတော့ပြောကြလာပါတယ်အဲ့တော့အစည်းအဝေးပထမတစ်ချက်ကတော့ဒါနှစ်ဦးနှစ်ဖက်လုံးကဒီ revolution စတင်ရေးကိုဒါပူရဲဆောင်ရွက်ကြမယ်ဆိုတဲ့ဒါpolitical ပဲပေါ့နော်နိုင်ငံရေးစံတော်တော့ဒါဖော်ထုတ်ပြသခဲ့ကြပါတယ
်ဒီနေရာမှာတရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပြီးတဲ့အခမ်းအနားကဘယ်လောက်ရေးပါလဲ
အဓိကတော့ကျွန်တော်တို့မှာလဲနိုင်ငံဆွေးနွေးတဲ့ bilateral joint working group mechanism ဆိုတာမြန်မာနိုင်ငံနဲ့ဆွေးနွေးတာရှိပါတယ်အဲ့ဒီခါမှာကျွန်တော်တယောက်နဲ့တယောက်သူကြောင့်ကိုကြောင့်လို့ပြောနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဒါ third party တယောက်ကတက်သေးထောက်ထားအမျိုးနဲ့ဒါကျွန်တော်တို့ကတကယ်လက်ခံပဲပြောတယ်ဘင်္ဂလားဒေ့ရှ်ကမပို့လို့ပြောတယ်ဘင်္ဂလားဒေ့ရှ်ကမြန်မာလက်မခံဘူးပြောတယ်သူတို့ကပို့ကျင်တယ်ဆိုလို့ပြောတဲ့အမျိုးဒါတတိယ party တယောက်အနေနဲ့ပေါ့နော်တက်သေးဆောင်တဲ့သဘောလဲပါပါတယ်သူကတော့မြန်မာနိုင်ငံနဲ့လည်းချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးရှိတယ်ဒါဘင်္ဂလားဒေ့ရှ်နဲ့လည်းစီးပွားရေးရရောဒါကကန္နာဒီမှာရောသူတို့ရင်းနှီးမှုရှိတယ်အဲ့တော့ကျွန်တော်တို့ရဲ့အင်းနီချင်းလက်နိုင်ငံလည်းဖြစ်တယ်ဆိုတဲ့အတွက်ဒါကျွန်တော်တို့နဲ့သူကန္တာကအနေနဲ့တတ္တပါတီအနေနဲ့ဒါဝင်ပြီးတော့ဒါညှိနှိုင်းပေးတဲ့သဘောမျိုးဖြစ်ပါတယ်အဲ
့တော့ရှေ့ပူရောက်သွားတာပုံစံအဲ့လိုပြောလို့ရလား
အဲ့တော့ကျွန်တော်တို့ပြောကြချက်တွေကိုဒါသက်သေထူစရာတယောက်ရှိတာပေါ့လေကုလသမဂ္ဂ special အပိုင်းလည်းသူတက်ရောက်ပြီးတော့နားထောင်တဲ့အနေနဲ့ရှိပါတယ်အဲ့တော့ဒီအစည်းအဝေးကနောက်တစ်ခုရလက်သူကတော့ဒါဒီဟာနဲ့ပတ်သက်ပြီးတော့repetition ပြန်လဲစတင်မှုကျိုးပန်းခဲ့တာတကယ်တကယ်ဆိုရင်တုံးချင်လောက်ရှိပါပြီကျွန်တော်တို့လက်မှတ်ရေးထိုးပြီးနလာအတွင်းမှာဒါ2018 January လအတွင်းကတခါကျွန်တော်တို့စောင့်ခဲ့တယ်သူတို့မပို့ဘူးနောက်တခါ2018 November တစ်ချိန်ကျွန်တော်တို့ပို့မယ်ဆိုပြီးစောင့်တယ်သူတို့ကမလာဘူးနောက်တစ်ချိန်ပြီးခဲ့ August 20 ရက်ကလုပ်တယ်သူတို့ကမလာဘူးကျွန်တော်တို့ကတော့လက်ခံတဲ့ပိုင်းဆိုတော့ဘင်္ဂလားဒေ့ရှ်ဝင်ပြီးတော့ဂုတ်ဆွဲခေါ်လာလို့ရတဲ့အနေအထားမရှိဘူးနော်သူတို့ပို့လာမှာပဲလက်ခံအနေအထားမျိုးရှိတယ်ဒီလိုအခက်အခဲအတားအဆီးတွေရှိတယ်ဆိုလို့ရှိရင်ဘယ်လိုဖြည့်ချင်းကြမလဲဆိုတာညှိနှိုင်းမှုအတွက်ရန်ရာတစ်ခုထောင်ကျင်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့တော့ရန်ရာချီထားပြီးသား joint working group ဒါတိကျထပ်ထောင်ရမလို့ဘူးဒါပေမဲ့လို့ဒီလိုကိစ္စမျိုးဆွေးနွေးခြင်းအလို့သဘောဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်မှာရှိတဲ့မြန်မာတမန်ကြီးတရုတ်တမန်ကြီးနဲ့ဘင်္ဂလားဒေ့ရှ်က foreign secretary သူတို့သုံးယောက်ဒါအရင်ကလည်းဆွေးနွေးဘူးတယ်အဲ့လိုမှာတိုင်ပင်ညှိနှိုင်းပြီးတော့ဖြည့်ချင်းကြဖို့ကျွန်တော်သဘောတူခဲ့ပါတယ်တကယ်တကယ်ရန်ရာအစ် official တီထောင်တာမျိုးမဟုတ်ပါဘူ
းဟုတ်ကဲ့ဒီသဘောတူချက်တစ်ခုပါထပ်ရတာပေါ့နော်အဲ့လိုညှိနှိုင်းပြ
ီးဟုတ်ကဲ့အဲ့ဒါဆက်လက်ပြီးတော့ညှိနှိုင်းဆောင်ရွက်ကြရမယ်အဲ့တော့ပြန်လဲပို့ဆောင်ရေးနဲ့ပတ်သက်ပြီးတော့ဘာအတားအဆီးလည်းဖြစ်နေဆိုတော့သဘောထားအမြင်တွေကွဲလွဲနေကြပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ဘက်ကအမြင်ကတော့တကယ်တကယ်ကဒီကောက်စားကန်တယ်မှာပြန်ညင်းတဲ့လူတွေအများကြီးရှိပါတယ်ဥပမာဖြစ်တော့ဟိန္ဒူ400ကျော်ပေါ့နော်44ယောက်ရှိပါတယ်သူတို့ကတကယ်ပြန်ညင်းဆိုတော့တချင်လုံးပြောနေတာအိန္ဒိယဟိန္ဒူကောင်းဆောင်တွေကတစ်ဆင့်အိန္ဒိယတန်ယုံလည်းပြောတယ်ပြောတော့ကျွန်တော်တို့ကလည်းအချိန်ချင်းသူတို့စာရင်းနှုတ်တွေနဲ့ပြောင်းကြတယ်ဒါပေမဲ့သူတို့ကခုချိန်ထိသူတို့လုံးဝမပို့ပါဘူး
အဲဒါပို့မဲ့စီးရင်ထဲမှာကိုဒီဟိန္ဒူတွေကိုထည့်မပေးဘူးပေါ့
ပို့မဲ့စီးရင်ထဲမှာလည်းမထည့်ပေးဘူးအဲ့တော့သူတို့ကတော့ဒါဆက်ဆက်ချင်းအရင်ဝန်ကြီးကပြောတာတော့အဲ့လိုဟိန္ဒူကိုအရင်ပို့လို့ချင်းခုန round message ပေါ့လို့ဘာသာခွဲပြီးလွတ်တယ်လို့မျိုးဟုတ်အတိအကဘာသာလူမျိုးခွဲခြားတာမဟုတ်ဘူးဘင်္ဂလားနိုင်ငံရဲ့ဝန်ကြီးကတော့သူကလည်းကျင်းရရတခုမှထုတ်ပြန်ထားတယ်မိမိတို့ကပြန်လို့ရတဲ့မှန်သမျှတဲ့ဘာသာလူမျိုးမခွဲခြားပြန်ပို့အသင့်ပါဆိုပြီးတော့ statement တခုဩဂလ20နှစ်နောက်ပိုင်းမှာထုတ်ခဲ့တယ
်
ကျွန်တော်အဲ့ဒါကိုထောက်ပြပြီးတော့အကင်တာဖြစ်ဒီလူတွေပြန်ညင်တယ်ပြောတယ်အိန္ဒိယတန်ယုံကတဆင်လည်းပြောတယ်ဘာဖြစ်လို့မဟုတ်ဘူးအဲ့ထဲမှာကျွန်တော်နိုင်ငံသားဝန်ထမ်းဟောင်းတွေတော့မြန်မာနိုင်ငံသားစစ်စစ်တွေတို့တို့ကိုပါတယ်ပေါ့နော်အဲ့ဒါဒီအမြန်ပို့ဖို့ကျွန်တော်တို့ပြောဒါကိုလည်းနိုင်ငံ community ကဒါဝိုင်းဝန်းတိုက်တွန်းပြောလို့ပါတယ
်အဲ့ဒီဟိန္ဒူတွေအပြင်ပေါ့လေကျွန်내အခုသူတို့ဟိညာလို့ခေါ်နေကြတဲ့လူတွေထဲမှာဟောတကယ်ပြန်ကျင်တယ်ဆိုတဲ့လူတွေမင်းတို့သိထားပ
ါအဓိကတော့ပြန်ကျင်တယ်ဆိုပြီးတော့သူတို့ကနေပြီးတော့ရခိုင်မဲ့ချမ်းမရှိသူတို့ဆွေမျိုးတွေကိုပေါ့နော်တယ်လီဖုန်း message တွေနဲ့ပို့တာအဲ့ဒီကတည်းကကျွန်တော်တို့ရဲ့တောက်ချိုးရင်းမှုတွေအကြောင်းကြားလို့ကျွန်တော်တို့မှဒီ message တွေနဲ့ပြန်ညင်နေအဲ့ဒီမှာအာစာအုပ်စုတွေကနေပြီးတော့မပြန်မှုချင်းချောင်းနေကြတယ်သူတို့လူချင်းတောင်းဆိုချက်တွေမရချင်းမပြန်ကြဘူးမင်းတို့ပြန်သွားအောင်တောင်းမှရခိုင်မဲ့ရောက်ရင်တောင်းရခိုင်မဲ့လိုက်ပြီးတော့ကမင်းတို့တပ်ပြစ်မယ်ဆိုပြီးတော့လေအဲ့လိုချင်းချောင်းမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်တို့ message တွေရတာရှိပါတယ်အဲ့တော့ကျွန်တော်တို့အမြင်ကတော့အဓိကဟိုကနေပြန်လာခြင်းတဲ့လူတွေကနိုင်ငံသားရရမရရအေးချမ်းပြန်နေတဲ့လူတွေအများကြီးရှိတယ်။အဲ့ဒီလူတွေကိုလွတ်လွတ်လပ်လပ်ပေါ့နော်။အကြောက်တရားမရှိဘဲနဲ့ထုတ်ပေါ်ပြောကြားနေတဲ့ပတ်ဝန်းကျင်တူဖန်နှီးပေးဖို့လိုတယ်။အဓိကကတော့ခုနမင်းကုန်းထဲမှာလည်းပါပါတယ် destructive element ဆိုတော့အဲ့ဒီထဲမှာဒီအာစာတို့အလိုကန်အုပ်စုတွေကကဝဲတားဆီးမှုတွေရှိနေတယ်ဒါအဓိကဟိုအတားဆီးပါပဲ။သူတို့ဘက်ကတော့ကျွန်တော်တို့ဘက်ကလုံခြုံရေးမကောင်းလို့လို့ပါလို့အဲ့လိုပြောတာပေါ့နော်။လုံခြုံရေးတို့ပတ်ဝန်းကျင်ချင်းတွေကောင်းလို့ဆိုတော့လုံးုံရေးဆိုတာကတော့ဘယ်အစိုးရမှ 100% guarantee မပေးနိုင်ပါဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့တော့ပြန်လာတဲ့လူတိုင်းကိုကျွန်တော်တို့အနေနဲ့အားနည်းမဖြစ်အောင်ကျွန်တော်တို့ဘက်ကကာကွယ်တားဆီးပေးမှာဖြစ်ပါတယ်။လုံးုံရေးဆိုတဲ့နေရာမှာပြန်လာတဲ့လူရဲ့လုံးုံရေးရောတည်တွင်းမှာလက်ရှိနေတဲ့လူရဲ့လုံးုံရေးရောစဉ်းစားဖို့ကျွန်တော်တို့လိုပါတယ်။
လုံညိုရင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ကတော့အေးဘိုင်းနဲ့တိုက်ပွဲဖြစ်နေသောညာလည်းပဲဒီပြန်လာတဲ့လူတွေအဆင်ပြေအောင်လုံညိုတော့ကျွန်တော်တို့တတ်နိုင်မြတ်ဟိုကျိုးပန်းဆောင်ရွက်သွားပေးမှာဖြစ်ပါတယ်အခုလည်းပဲတရားဝင်မပြန်လာတော့လည်းပဲအခုတပွဲပွဲနဲ့ပေါ့နော်တရားမဝင်သူတို့ကဲမကခိုးထွက်ပြီးတော့ပြန်ဝင်နေတာအခုနေရာရော300နေပါလို့ရှိပြီ
အခု
မနေ့ကတောင်မှကျွန်တော်တို့နောက်ထပ်15ရောက်ရောက်တယ်ဆိုပြီးတော့ကျွန်တော်တို့ဒီနေ့သတင်းရပါတယ်အဲ့လိုအီလီပြန်လဲလူတို့တရားဝင်ကျွန်တော် reception center မှာစစ်စစ်ပြီးတော့ MP ကတပြေးပြီးတော့တချို့လည်းအိမ်နေရှိတဲ့လူတွေရှိတယ်တချို့လည်းဆွေမျိုးတွေရှိတယ်အဲ့သူတို့တွေကိုကျွန်တော်တို့ဒါလက်ခံထားဖြစ်ပါသူတို့ပြန်လာပြီးတော့အေးအေးချမ်းချမ်းနဲ့လူညိုရေးကြောင်းကြမှုမရှိပဲနဲ့နေတဲ့လူတွေအများကြီးရှိပါတယ်အ
ဲ့ဒီမှာလေးဝင်ကြီးကျွန်တော်ဝင်ကြီးပြောနေရင်လည်းခေါင်းထဲမှာပြန်ပေါ်လာတာဒီဘင်္ဂလားဒေ့ရှ်ဝင်ကြီးဂျိုရှိခါစင်နာဒီ UNG မှာပြောတဲ့မင်ခွန်းထဲမှာသူအချက်လေးချက်ဆိုပြသွားတာရှိတယ်ဝင်ကြီးတို့တည်ပြီးသားပါဒီနှစ်ကတော့5ချက်ဒီနှစ်တော့ safe zone ဆိုတာမပါတော့ဘူးပေါ့နော်အဲ့ဒီထဲမှာဘာတစ်ခုပါတယ်လဲဆိုတော့ဒီအခုပြင်ထားတာတွေမြန်မာနိုင်ငံထဲမှာပြင်ထားတာတွေပြန်လာတဲ့လူတွေနေတဲ့နေရာတွေပါရိုဟင်ဂျာကိုယ်စားလှယ်တွေလာရောက်ကြည့်ရှုခွင့်ဆိုတာတစ်ချက်ပါပါတယ်ဆိုတော့အဲ့ဒါမျိုးရောဒီစဉ်းစား
ကျွန်တော်တို့ကနီလန်တစ်ခုရှိတယ်ကမ်းမန်စီနဲ့ go and tell ဆိုပေါ့နော်သူတို့ကသူတို့ချက်လူတွေကိုယ်စားလှယ်တွေလှုပ်ပြီးတော့ကျွန်တော်တို့အချိန်မှာလာကြည့်ရင်လည်းအချိန်နေကောင်းလားဆိုတော့အဲ့ proposal ရှိတယ်ကျွန်တော်တို့က go and tell ပေါ့နော်သူတို့ရှိသွားပြီးတော့ဟိုကျွန်တော်တို့ကကျွန်တော်ဘယ်လိုပြင်ဆင်ထားတယ်ဘယ်လိုသူတို့ပြန်လာရင်ဘယ်လိုလက်ခံမယ် NBC ကဘယ်လို NBC ကလက်ခံရင်ဘယ်လိုအကျိုးကျေးဇူးရမယ်ဘယ်လိုနေရာမှာနေရမယ်ဒါမျိုးတွေကျွန်တော်တို့သွားချင်းပြပါတယ်အဲ့တော့ကျွန်တော်တို့ဘက်ကလာပြီးတော့သူတို့ဖိတ်ခေါ်ပြီးတော့နေရာတွေပြရတာမျိုးတွေကြတော့ဘလို့အနယ်ချိလဲဆိုဆေလွတ်တဲ့ကိုယ်စားလှယ်ရွေးချယ်မှုကလေတကယ်လို့သူတို့ကနေ hardline group လိုမျိုးသဘောထားတင်မာတဲ့အုပ်စုမျိုးတွေရွေးပုတ်လဲလို့ရှင်လာကြည့်ပြီးတော့အားဒီမှာအခြေအနေတွေမကောင်းဘူးဘာညာမအဲ့လိုမျိုးများကြီးညာရက်ထုတ်လိုက်လို့ရှင်ဒီပြန်လဲပို့ဆောင်ရေးလုပ်ငန်းတွေပြက်ပြားသွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကအခုအာဆီယံနဲ့လည်းပူးတက်လုပ်နေပါတယ
်
communication strategy ဆိုပြီးတော့ကျွန်တော်တို့ဘက်မှာပြင်ဆင်ထားမှုတွေကို information တွေကိုဟိုဘက်ကိုရောက်အောင်ပြန်နည်းနဲ့ share လုပ်မလဲဆိုတာကျွန်တော်တို့အများနဲ့တူဥမြင့်သူတို့သွားပြီးတော့ကျွန်တော်တို့ဂျူလန်လာတော့ရှင်းပြပါတယ်အာဆီယံ team တွေလည်းပါသွားတယ
်
အလားတူအစီအစဉ်မျိုးကျွန်တော်တို့ဆက်လုပ်ပြီးတော့ information sharing လုပ်ဖို့ကျွန်တော်တို့အစီအစဉ်အဲ့ဒါကျွန်တော်တို့ဆက်လုပ်သွားနိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလက်ခံမယ်ဆိုလို့ရှိရင် okay
ဆိုဒီကုလသမဂ္ဂကံကဏ္ဍရောဝင်ကြီးဒီ UNDP တို့ UNHCR တို့ဝင်ကြီး UNHCR ဟိုဆရာမဟာမင်းကြီးနဲ့လည်းတွေ့တာကျွန်တော်တရင်တော့ပါအဲ့တော့ digital တည်ကြပါတယ်နော်ဆိုတော့မာမင်းနဲ့တွေ့တော့ရောဒီကုလသမဂ္ဂနဲ့နောက်ထပ်တွဲလို့ခုဘာဘူးကုလသမဂ္ဂကနောက်တစ်ခါပံ့ပိုးဖို့ဆိုတော့ကုလသမဂ္ဂခန့်ခန့်လာလေတော့ရေးကြည့်တယ်လို့ကျွန်တော်လည်းနားလ
ာ Okay အမားကတော့ကုလသမဂ္ဂနဲ့ကျွန်တော်တို့ကုလသမဂ္ဂက UNDP ရော Trilateral Agreement ပေါ့နော်သုံးပွင့်ဆိုင် Agreement ထိုးထားပြီးပါပြီအဓိကကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့ကနိုင်ငံစီစဉ်သဘောတူညီချက်အရာပြန်လည်ရောက်လာတဲ့လူတွေကို UNHCR နေရာချထားရေးတို့ကူညီပံ့ပိုးရေးတို့မှဆောင်ရွက်ဖို့အပိုင်းမှာ UNDP ကတော့ပြန်လာတဲ့လူတွေပညာရေးကျန်းမာရေးစားရေးသားတွေအဲ့လိုမျိုးအခွင့်အလမ်းတွေဖြန့်နှီးပေးဖို့ပေါ့နော်အဲ့ဒါ UNDP ကဒီလိုရွေချက်နဲ့လှုပ်ထားတာဖြစ်ပါတယ်အခုလည်းပဲအဲ UNDP နဲ့သူတို့ကနေပြီးတော့ Quick Impact Project လို့ခေါ်တဲ့နော်အမြန်မြန်ဆန်းဆန်းကောင်တယ်ဖော်နိုင်မဲ့စီမံကိန်းတွေသူတို့ရွာတွေ80ရွာလောက်မှာသူတို့လုပ်နေပါတယ
်
Project တွေ38ခုလောက်ကိုစတင်အကောင့်တွေဖော်နေပါပြီအဲ့ဒီလေသွားရောက်ပြီးတော့ဟိုလေးလာခွင့်နေလဲပေးထားပါတယ်မစ္စတာဂရီတီကိုရင်လဲအကြခင်ကသွားရောက်ခဲ့ပြီးဖြစ်ပါတယ်အခုသူတို့အနေနဲ့ကျွန်တော်တို့သူနဲ့တွေ့တဲ့အခါမှာအစ်တစ်ခုကတော့ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့လူတွေကဟိုမြန်မာနိုင်ငံနဲ့ integrate ဖြစ်နိုင်အောင်ပေါ့နော်အဲ့ဒီအတွက်ဆိုရင်သူတို့ကနေပြီးတော့မြန်မာသားတင်ကြပေးဖို့အပိုင်းကိုအကူအညီဖို့သူပြောပါတယ်ဒါတော့ကျွန်တော်တို့နဲ့ကန့်ကွက်ရမှာရှိပါဦးကျွန်တော်တို့ဒီပြဿနာတွေဖြစ်နေတာကလည်းပညာရေးဘက်မှာအားနေတာမြန်မာဘာသာကားတွေလို့မတင်ကြတာကြလည်းဟာတာကြီးဖြစ်ပါတယ်ကျွန်တော်တို့က UNHCR ကိုလည်းပြောခဲ့ပါတယ်မြန်မာနိုင်ငံဘက်မှာရောက်နေတဲ့ပေါ့နော်အဲ့ဒီဘက်မှာတိုင်းရင်းသားတွေရောနောက်ပြီးတော့ဒီလက်ရှိဘင်္ဂလားဒေ့ရှ်မသွားဘဲနဲ့ဒီမှာနေတဲ
့အ
ဲ့ဒီအဖွဲ့တွေကိုလည်းမြန်မာစာတွေတင်ပေးဖို့အပိုင်းတွေမှာဒါအကူအညီပေးဖို့ကျွန်တော်တို့ပြောကြထားပါတယ်အဲ့တော့မြန်မာအကြောင်းမတက်ဖဲနဲ့သူတို့အကြောင်းနဲ့သူတို့တက်နေလို့ရှင်ပို့ပြီးတော့သာသနာဖြစ်မှုတိဆောက်ရေးမှာပို့ပြီးတော့အခက်အခဲဖြစ်စီမှာဖြစ်ပါတယ်ကျွန်တော်အဲ့ဒါလည်းပြောခဲ့ပါတယ်အဲ့တော့ UNHCR ရဲ့အခန့်ကဏ္ဍကတော့ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုဖြစ်မြောက်အကူအညီပံ့ပိုးပေးဖို့မျိုးပြောတာပဲအထက်ကတော့လက်တွေ့မှာကြတဲ့တောင်းဆိုချက်အမြင့်ကြီးတွေလုပ်နေလို့ရှင်တော့ကျွန်တော်တို့ဒီ repatriation အောင်မြင်မှာဖြစ်ပါဦးရခိုင်ပြည်နယ်မှာပြည်ပြည်စုံတဲ့လူခွင့်အခြေအနေဖြစ်အောင်စောင့်ဆိုင်းမှပို့မယ်ဆိုလို့ရှင်ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ဟာဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး
ညီချိန်ပေးပြီးတော့ပြပြဆုံဆုံပြကြပြောဆိုပြတာအထူးပဲကျေးဇူးတင်ပါတယ်ဝင်ကြီ
းကကျွန်တော်လည်းကျွန်တော်တို့ယူလေးတွေပြောကြခွင့်ရတယ်အများကြီးကျေးဇူးတင်ပါတယ်ဆုတောင်းပါတယ
်အပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်ကိုကိုကျော်ကျော်သိန်းကနယူးယောက်မြို့မှာတီးခြားတွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOE ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုညစေနိုင်ထီလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ52 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူမြအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မိုင်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ပြီးခဲ့တဲ့အောက်တိုဘာ2ရက်နေ့ကငင်းစုစီပုံမှန်20နဲ့တရားစွဲဆိုခံထားရတဲ့ကရင်တိုင်းသူနော်အုံးလှနဲ့ကရင်လူငယ်နှစ်ယောက်ကိုရန်ကုန်ကြောက်တရားမြို့နယ်တရားရုံးကအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်15ရက်ချမှတ်လိုက်ပါတယ်။ပြစ်ဒဏ်ချရတဲ့အဓိကအချက်ကတော့စုဝေးလမ်းလျှောက်ပွဲမှာခွင့်ပြုချက်မပေးတဲ့ကရင်အာဇာနီနစ်စာသားပါတဲ့ဆိုင်းဘုတ်တွေကင်ဆောင်ခဲ့ကြလို့ဆိုပါတယ်။အဲ့လိုအမိချတဲ့နေ့ကကြောက်တရားတရားရုံးကိုကရင်ဒီပိုးနဲ့အခြားတိုင်းသား900လောက်စုယုံဝန်းရံပြီးကရင်အမျိုးသားအလံတွေကိုင်းတိုင်းသားအခွင့်အရေးရရှိရေးဆိုတဲ့ကြွေးကြော်သံတွေဟစ်ကြွေးခဲ့ကြပါတယ်။နောက်ပိုင်းအဲ့လိုဝန်ရံသူတွေတဲက3ယောက်ငိမ့်စုစီဥပဒေနဲ့တရားစွဲခံရပြန်ပါတယ်။သတင်းမီဒီယာတွေမှာကြေကြေပြန့်ပြန့်ဖော်ပြခဲ့ကြတဲ့အဲ့ဒီကိစ္စဟာ NLD အစိုးရလက်ထက်မုံနဲ့ကရင်တိုင်းသားတွေနဲ့ပြဿနာအကြီးကျယ်တက်ခဲ့ပြီးအခုတတိယအကြိမ်မြောက်ပြဿနာတက်တာလို့လဲဆိုနိုင်ပါတယ်။ NLD အစိုးရတိုင်းသားဒဏ်လူရေးပြဿနာတွေကိုကိုက်တွယ်ဖြေရှင်းနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ။
လက်ရှိ KNU အပါအဝင် KN လက်နက်ကိုင်တပ်ဖွဲ့တွေနဲ့ KN ပြည်သူတွေကျင်းပနေကြတဲ့ KN အာဇာနီနေ့ဆိုတာဟာ KN အမျိုးသားကောင်းဆောင်စောပါဦးကြီးကြဆုံးခဲ့တဲ့နေ့ကိုရည်မှန်းကျင်းပကြတာဖြစ်ပါတယ်။1950ဩဂုတ်လ12ရက်နေ့မှာမြမတပ်မတော်နဲ့တိုက်ပွဲဖြစ်ပြီး KN ကောင်းဆောင်စောပါဦးကြီးဗိုလ်ချုပ်ဆိုင်းကင်နဲ့ KN တော်လှန်ရေးတပ်ဖွဲ့ဝင်တချို့ကြဆုံးခဲ့တဲ့နေ့ကို KN အာဇာနီနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ပြခဲ့တဲ့2012ခုနှစ်တက်မတော်နဲ့ KNU နှစ်ဖက်အပြစ်ခတ်ရစဲရေးမလုပ်နိုင်သေးမီ၈နှစ်ပေါင်းများစွာကတည်းက KNU ထိန်းချုပ်နယ်မြေတွေမှာနှစ်စဉ်နှစ်တိုင်း KN အာဇာနီနေ့အထိမ်းအမှတ်ကျင်းပခဲ့ကြပါတယ်။တက်မတော်နဲ့အပြစ်ခတ်ရစဲရေးလုပ်ပြီးနောက်ပိုင်း KN အာဇာနီနေ့ကိုလက်နက်ကင်နယ်မြေတွေမှာကျင်းပတယ်လို့တချို့အစိုးရထိန်းချုပ်နယ်မြေတွေမှာလည်းကျင်းပလာနိုင်ခဲ့ပါတယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေငြင်းငြင်းရေးဆွေးနွေးနေခြင်းဖြစ်တယ်လို့ခမ်းမလိုနေရာမှာကျေးလက်လိုနေရာတွေမှာကျင်းပခဲ့တာမို့ဘာပြဿနာမှမရှိခဲ့ဘူးလို့နော်အုံးလှနဲ့ကရင်တိုင်းသားတချို့ကဆိုပါတယ်။ဒါပေမဲ့အခုနောက်ပိုင်းခမ်းမတွေဖုံးတော်ကြီးကျောင်းတွေနဲ့ကျေးလက်မှာကရင်အာဇာနီနေ့အခမ်းအနားကျင်းပတာကိုအာဏာပိုင်တွေဘက်ကကန့်သတ်လာရကနေအခုလိုပြဿနာတွေစပြီးဖြစ်လာတာလို့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံအတွင်းကျင်းပတဲ့ကိအာဇာနီနေ့အခမ်းအနားမှာနော်အောင်လှကပြောခဲ့ပါတယ်။အလားတူအေယာဝတီတိုင်းဝန်ကြီးချုပ်ကိုစားကရင်တိုင်းသားရေးရာဝန်ကြီးလက်မှတ်နဲ့ထုတ်ပြန်တဲ့ညွှန်ကြားချက်တစောင်းမှာအခမ်းအနားကျင်းပတာကိုတားမြစ်တာမရှိပေမဲ့ကရင်အာဇာနီဆိုတဲ့အသုံးအနှုန်းမသုံးဖို့ကန့်သက်တာကိုတော့တွေ့မြင်ကြရပါတယ်။ဥပမာအဖြစ်စောပါဦးကြီးနေ့ဘာညာလွှဲပြီးသုံးဖို့ဖြစ်ပုံရပါတယ်။အာဏာပိုင်တွေရဲ့အဲ့ဒီလိုကန့်သက်ချုပ်ချယ်မှုဟာအခုရန်ကုန်မြို့နယ်မှာကရင်တိုင်းသားတွေဆန္ဒပြရတဲ့အခြေအနေထိဆိုက်ရောက်သွားစေခဲ့ပါတယ်
။တကယ်တော့ပြည်ထောင်စုရဲ့အာဇာနီပုဂ္ဂိုလ်ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းနဲ့အပေါင်းပါတွေဆိုတာဘယ်သူမှအငြင်းမပွားကြပါဘူး။အလားတူတိုင်းသားသီးသီးမှလည်းသူတို့ရဲ့ကိုယ်ပိုင်အမှတ်လက္ခဏာအရသူတို့ခေါင်းဆောင်တွေအာဇာနီပုဂ္ဂိုလ်တွေအထိမ်းမှတ်နေတွေစသဖြင့်ရှိကြပါတယ်။ပြည်ထောင်စုစိတ်ဓာတ်တိုင်းသားဒဏ်လူရေးစိတ်ဓာတ်ထားတယ်ဆိုရင် အဲ့ဒါမျိုးအတိမပြုတ်ပေးဖို့လိုပါလိမ့်မယ်အခုကရင်လက်နက်ကိုင်တော်လှန်ရေးကသတ်မှတ်ပေးလိုက်တဲ့ကရင်အာဇာနည်စောပတ်ဦးကြီးဆိုတာဟာလက်ရှိကရင်လက်နက်ကိုင်အဖွဲ့အားလုံးကရင်တိုင်းသားအားလုံးလက်ခံထားကြတဲ့တူဦးဒီသောခေါင်းဆောင်ပါသူ့ရဲ့ကရင်ကံကြမ္မာကရင်ဖန်တီးဖို့ပါဝင်တဲ့စောပတ်ဦးကြီးမူလေးချက်ဆိုတာကိုလည်းလက်ရှိကရင်လက်နက်ကိုင်အစုဖွဲ့အားလုံးကင်ဆွဲထားစေဖြစ်ပါတယ်
အခုပြဿနာမှာကရင်တွေကအာဇာနည်ဖြစ်တတ်မှတ်တဲ့စောပါဦးကြီးဟာမြမတက်မတော်လက်ချက်နဲ့ကြာဆုံးခဲ့ရတာဖြစ်လို့တက်မတော်နဲ့အစိုးရဘက်ကအတိမတ်ပြုတ်ခက်ခဲသည်ဆိုစေအောင်ဒီထက်သေးငယ်တဲ့အခြားပြဿနာတွေအများကြီးရှိနေပါသေးတယ်။ဥပမာအားဖြင့်ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကကျင်းပတဲ့မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတထုံအမှတ်1ကိုစလေဒေါ်ခိုင်ခိုင်လက်ကတိုင်းသားအခွင့်အရေးနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူကတိုင်းသားလူမျိုးတွေရဲ့သံကောင်းစီရင်မှတ်ပုံတင်နိုင်ငံသားစီစီကပ်ပြားတွေမှာလူမျိုးနဲ့သက်ဆိုင်တဲ့အခေါ်အဝေါ်တွေထည့်သွင်းရေးသားဖော်ပြပေးဖို့ရှိမရှိအရင်ကမှားရင်းထည့်သွင်းဖော်ပြခံရသူတွေကိုလည်းပြန်ပြီးပြင်ဆင်ဖော်ပြပေးဖို့ရှိမရှိမိခဲ့ပါတယ်။ဒါကိုမွန်ပြည်နယ်လဘကဝင်းကြီးကကာယကံရှင်ကပြောတဲ့အခေါ်အဝေါ်ကိုထည့်သွင်းပေးမယ်။အရင်မှားရင်းခဲ့တာတွေကိုပြင်ဖို့ကတော့တီထောင်စုအဆင့်ထိတင်ပြရမယ်ဆိုပြီးဖြေခဲ့ပါတယ်။ဒီမေကွနဲ့အဖြေရဲ့နောက်ွယ်မှာရှိနေတဲ့ပြဿနာကြီးကတိုင်းသားနာမည်တွေရှိမှသူ့တိုင်းသားအမှတ်လက္ခဏာစောဆိုင်မင်းနော်နန်းမိစသဖြင့်ရှိပါလျက်နဲ့ဦးဒေါ်မောင်မရှေ့ကတက်ပြီးနှစ်ပေါင်းများစွာဗမာမှုလုတ်ခဲ့ကြလို့ပါပဲတချို့ကြောက်တွေလဝကအရာရှိတွေဆိုရင်တိုင်းသားနာမည်တွေကိုဗမာလိုခေါ်လို့လွယ်တဲ့နာမည်ပြောင်းတက်ပေးတာမျိုးတောင်လုတ်တက်ကြပါတယ်အဲ့ဒီလိုမှားယွင်းခဲ့မှုတွေအတွက်နိုင်ငံသားစီစီရေးကတ်မှာ passport မှာအိမ်ထောင်စုဇယားမှာပြန်ပြင်ခြင်းနဲ့ဆိုရင်တော့ပြည်ထောင်စုဝန်ကြီးအစင်းလောက်ထိတင်ရမှာဆိုတော့အမားတွေကိုမပြင်ဆင်ပေးခြင်းဘူးဆိုတဲ့သဘောမျိုးတယောက်စီပါတယ်။ဒီလောက်ပဲလားဆိုတော့မကသေးပါဘူး။အားလုံးသိကြပြီဖြစ်တဲ့အတိုင်း2014ခုနှစ်ကမြန်မာနိုင်ငံမှာတကောင်စင်းကောက်ခဲ့တာမို့အခုဆို9နှစ်ကျော်ရှိပါပြီ။အခုချိန်ထိတိုင်းသားလူမျိုးတွေနဲ့ဆိုင်တဲ့အချက်လက်တွေထုတ်ပြန်မပေးနိုင်သေးပါဘူး။အကြောင်းကတော့အရင်စစ်အာဏာရှင်တွေလက်ထက်ကလုပ်ခဲ့တဲ့တိုင်းသား135မျိုးဆိုတာကိုကြောယူယူထားတာဖြည့်ဆွဲရမယ့်နေရာတွေမှာလဲနမူနာအဖြစ်ကချင်းလိုဖြည့်ကျင်လဲရတယ်ဂျင်းဖော်လိုဖြည့်ကျင်လဲရတယ်စသဖြင့်မရှင်းမလင်းလုပ်ထားတာတို့ကြောင့်ဒီနေ့ထက်ထိမထုတ်ပြန်နိုင်သေးတာလို့နားလည်ရပါတယ
်မြန်မာနိုင်ငံမှာတိုင်းသားဒဏ်လူရေးပြဿနာဟာကာလကြာရှည်စစ်ပွဲဖြစ်ပွားနေရသည့်အထိကျယ်ပြန့်ပါတယ်ဒီပြဿနာပြည်လေရေးအစိုးရတမတော်တိုင်းသားလက်နက်ကိုင်တွေဝိုင်းဖြစ်ရှင်းနေကြတာလဲမှန်ပါတယ်။ဒါပေမဲ့တိုင်းသားအချင်းချင်းကြားနက်နက်ရှိုင်းရှိုင်းအမြင့်တွေနေတဲ့ဒန်းတူရေးဆိုင်ရာပြဿနာတွေကိုတော့သတိပြုမိကြတာနဲသလိုအစိုးရဖွဲ့နိုင်တဲ့ဗမာလူများစုတွေဘက်ကစနစ်တကျကင်တွေဖြစ်ရှင်းပေးတာမျိုးလဲမတွေ့ရသလောက်ပါပဲ။ဒီပြဿနာတွေကိုအသီးမှမပြုတ်ကင်တွေဖြစ်ရှင်းတာမျိုးလဲမလုပ်ဘဲနဲ့ပြည်တွင်းစစ်ရဲဆဲပြီးပြည်တွင်းညီညာရေးရအောင်အကောင့်ထဲပေါ်နိုင်လိမ့်မယ်ဆိုတာမျိုးကတော့ဖြစ်နိုင်လိမ့်မယ်မထင်ကြောင်းပ
ါ။တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးအခုတော့လာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပါစီရှင်
မြန်မာနိုင်ငံဟာစစ်စုရလက်ထက်တလျှောက်လုံးမှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဝါဝါပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယက်သားစုရလက်ထက်မှာလူခွင့်ရေးကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြာခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့စုရအာဏာယူလာချိန်မှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ယသအစုရရဲ့လုပ်ပိုင်ခွင့်ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလေလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြန်မြန်လို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒိုင်းလေလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOE Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။ လာမယ့်အင်္ဂါညတရားလီလှိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။ VOA ကို Facebook Messenger အသုံးပြုပြီးရေးလာကြတဲ့တော်ရရှင်တွေရဲ့အစာရေးထဲမှာဆိုရင်တော့ကိုကိုထွန်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က view ကိုရောက်လာတဲ့စာတွေကိုစိတ်ဝင်စားအောင်လို့ပြန်ပြီးတော့ဖတ်ကြားဖြေကြားပေးတဲ့အတွက်နားထောင်ရတာအထူးကျေးဇူးတင်ပါတယ်။ကိုရိုင်းရင်ဖွင့်စရာမရှိပေမဲ့လည်းသူများရင်ဖွင့်တာနားထောင်ပေးနေပါတယ်မအေးတနာကြောတဲ့။ဟုတ်ကဲ့ Facebook အကောင့်ပိုင်ရှင်ကိုကိုထွန်း view ကိုအားပေးလာတာပါကျေးဇူးတင်ပါတယ်နော်။အောင်ကျော်ဦးဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ view ရေကျွန်တော်ကအောင်ကျော်ဦးပါ view ကိုနားဆင်လာခဲ့တာကြားပြီးအခုဆိုရင်တော့နှစ်ပေါင်းမနှဲတော့ပါဘူးတဲ့ view ရဲ့အစီအစဉ်တွေအားလုံးကိုလည်းကြိုက်နှစ်တပါတယ်သတင်းတွေကိုတော့ပို့ပြီးတော့နားထောင်ဖြစ်တယ်လေနောက်ပြီးတော့အစီအစဉ်တွေထဲမှာအားကစားသတင်းတွေကိုထည့်ပြီးတော့ကြော်ညာပေးစီခြင်းပါတဲ့ဥမာစနေနေ့တင်းငွေရည်နေ့တွေမှာကစားတဲ့ပွဲတွေပေါ့ view ရေဒီထက်မကအောင်မြင်ပါစေတဲ့ဟုတ်ကဲ့ပါကိုအောင်ကျော်ဦးရေကျမတို့ကလည်းကိုအောင်ကျော်ဦးပြောသလိုပဲအထူးစနေတွင်ငွေမှာဂယူဆိုင်ပြီးတော့အားကစားသတင်းတွေကိုထည့်သွင်းပြီးတော့ကြော်ညာပေးနေပါတယ်နော် view ရေအစီအစဉ်တွေကိုနားဆင်အားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့အစီအစဉ်တွေကို Facebook ကရောရုပ်မြင်သံကြားကပါဒါရိုက်ဖမ်းယူကြည့်ရှုလို့လည်းရပါတယ်နော်ကောင်းရင်ဆိုတဲ့တော်ရရှင်တယောက်ကတော့သူကလည်း Facebook Messenger မှာစာရေးလာတာပါအခုတော်ရရှင်တွေကလည်းဒီလွယ်လွယ်ကူကူတယ်လီဖုန်း Facebook ကိုအသုံးပြုပြီးတော့စာရေးလာကြတာများပါတယ်နော်ဒီကောင်းရင်ဆိုတဲ့တော်ရရှင်ကတော့
မင်္ဂလာပါခင်ဗျာ VOA အဖွဲ့သားအလုံးကြားမှာကြပါစေအချိန်နဲ့တိကျသတင်းတွေတင်ဆက်ပေးလို့နားထောင်ရတာအားရကျေနပ်မိပါတယ်မြမအေးနိုင်ငံတကာအေးတွေထုတ်လွှင့်ပေးနေလို့အသိပညာလည်းတိုးစီပါတယ်အစီအစဉ်အလုံးနှစ်သက်ပါတယ်ကြိုက်တဲ့အချိန်မှာနားထောင်လို့ရတဲ့အတွက်လည်းအရင်ကျေးဇူးတင်ပါတယ်တစ်ခါတလေမှနှစ်ခါနားထောင်ပြပါတယ်ပြပရောက်မြန်မာတွေအတွက်အမိမြေကိုသတိရစေပါတယ် VOA တိထမကအောင်မြင်ပါစေအဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေ
သူကလည်းဒီသတင်းတွေကိုစီစဉ်တင်ဆက်ပေးတဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါကျွန်တော်တို့ကလည်းခုနပြောသလိုပဲကျွန်တော်တို့အစီအစဉ်တွေကိုနားဆင်ကြည့်ရတဲ့တော်ရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်နော်ကောင်းမြတ်ဆိုတဲ့စာရေးလာတဲ့ဒီ Facebook Messenger ကတော့ရရှင်ကတော့တနင်္ဂနွေနေ့ညပြန်စာအစီအစဉ်မှာပါဝင်ခြင်းလို့ပါတယ်ဟုတ်ကဲ့ပါတနင်္ဂနွေနေ့ညပေးစာအစီအစဉ်ကျွန်မပြန်ကြားပေးပါတယ်ဟုတ်ကဲ့ဒီတော့ရရှင်ဘယ်လိုများပါကျင်တာပါလဲရှင
်ကျွန်တော်ကထိုင်းမှာလှုပ်လှုပ်နေပါတယ် VOA သတင်းတွေနားထောင်လာတာ၄တန်းကြောင်းသားပွားတွေကပါအခုအလုပ်လုပ်နေတော့ VOA သတင်းနှွင့်ချိန်မှာနားထောင်လို့မရပါဘူးအားမှအလွှင့်ပြီးသားကိုပြန်နားထောင်ရတာပါတခါလေအတန်တွေကတအားတိုးပါတယ်ဒါပါပဲViewer ကအကူအမတွေစိတ်လက်ပေါ်ပါပျော်ရွှင်ကြပါစေမြန်မာပြည်ကြီးလည်းတကယ့်ကိုလွတ်လပ်တဲ့ဒီမိုကရေစီအမြဲဆုံးရပါစေလို့ဆုတောင်းပေးလိုက်ပါတယ
်မြန်မာနိုင်ငံကြီးအတွက်လည်းဒီတော်ရရှင်ကဆုတောင်းပေးလာသလိုဒီကျမတို့ကလည်း Viewer နားထောင်နေဒီတော်ရရှင်ကိုလည်းကျမပြန်ပြီးဆုတောင်းပေးချင်ပါတယ်နော်ထိုင်းမှာအလုပ်လုပ်နေတယ်ဆိုလို့အလုပ်ကိုင်းအဆင်ပြေပါစေလို့ပြောချင်ပါတယ်အတန်ကတအားတိုးတယ်ဆိုတာဒီအင်တာနက်ကနားထောင်တာထင်ပါတယ်အင်တာနက်ကတခါတလေတိုးတက်တယ်လို့တခြားသောရရှင်တွေကပြောပါတယ်ကျမတို့အခုတလောတော့ဓာတ်တွေကိုပို့ပြီးဂယူဆိုင်နေပါတယ်ရှင်ဒါကြောင့်မလို့ဆက်ပြီးတော့နားဆင်အားပေးပါအောင်လို့ပဲပြောချင်ပါတယ်နော်အတန်တိုးတယ်ဆိုပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းတစ်ဆက်တည်းပြောပြချင်ပါတယ်ဥညာနာတိုက်ချောင်းလို့ပြောထားပါတယ်အဓိကကတော့ဒီသောရရှင်ကဒီကျမတို့အစီအစဉ်တွေကိုကုနာသောရရှင်တွေလို့ပဲပြန်နားထောင်ရတာရေဒီယိုလိုင်းနေအစီအမပြေလို့ပါဆိုတော့ရေးလာတာပ
ါ VOA ခစ်စနစ်တွေဘယ်လိုပြောင်းပြောင်းအမြဲအားပေးနေလဲပါရှစ်လေးလုံးပြီးစနောက်ပိုင်းသူများအိမ်ကဖွင့်တာသွားနားထောင်ခဲ့ရတဲ့ခေတ်ကနေအဲ့ဒီတုန်းကတော့ရွာမှာရေဒီယိုကက်ဆက်ကနှလုံးမဲ့ရှိတာလေ TV ဆိုတာတော့ဝေလာဝေးပေါ့မန္တလေးရောက်စာသင်သားဘဝပါ90ဝန်းကျင်ကစလို့ခိုးချောင်ခိုးဝက်နားထောင်ခဲ့ရတဲ့ခေတ်အဲ့ဒီအချိန်ကနေဒီနေ့ Facebook ခေတ်ရောက်နေတာတော့ VOA ကိုအားပေးနားဆင်နေရတော့မှ e-book တွေဘလောက်ပဲခင်မီအဆင်ပြေနေတယ်ဆိုပေမဲ့စာအုပ်ကိုကင်ဖတ်ရမှအရသာရှိသလိုအင်တာနက်သတင်းတွေဘလောက်ပဲခင်မီမြန်ဆန်နေပေမဲ့ရေဒီယိုဘီးလေးကိုလှည့်ပြီးတော့ချိန်ညှိရတာကအရသာရှိတာပါ VOA ဒါကြောင့်ရေဒီယိုလိုင်းကိုဒါကြောင့်ရေဒီယိုလိုင်းတွေကိုတေချာလေးဂယူဆိုင်ပေးပါလားခုနောက်ပိုင်းအဆင်မပြေဘူးဖြစ်နေလို့ပါ
ဟုတ်ကဲ့ဒီစာအုပ်ပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ကဒီ မြန်မာနိုင်ငံကိုလွှင့်တဲ့အခါမှာလိုင်းတို့မီတာကလွှင့်နေဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ကဘာတစ်ဖက်ချမ်းကနေဟိုကြားထဲကနေပြီးတော့တဆင့်ခံပို့ပေးတဲ့ဒီဂျိုးရုဆလောင်းတွေကနေမြန်မာနိုင်ငံကိုအရောက်ပို့တာဖြစ်ပါတယ်။ဒါကြောင့်မလို့ဟိုတနေရရမှာရာသီဥတုဖောက်ပြန်မှုဘာညာရှိတဲ့အခါမှာအတန်လေလိုင်းတစ်ခုခုဖြစ်သွားရပါတယ်။ကျွန်တော်တို့ကတော့ဘယ်လိုင်းကနေလွှင့်မယ်ဆိုတာကိုတသက်မှတ်ထဲထားပြီးတော့မှဂျိုးရုတွေကနေဟိုချိတ်ဆက်ပြီးတော့ဒီဂျိုးရုတွေကိုလည်းတစ်ခါတည်းအပြည့်အဝချိန်ထားရပြီးတော့မှထုတ်လွှင့်ရတာဖြစ်ပါတယ်ရှင်။ကျွန်တော်တို့ဘက်ကနေပြီးတော့ဒီနေ့တော့ရာသီဥတုဆိုလို့ဒါလေးကိုပြင်လိုက်မယ်ဆိုတာမျိုးလုံးလို့မရပါဘူးရှင်။အဲ့ဒါဒီရေဒီယိုတွေကနေပြီးတော့ဒီကဘာတစ်ဖက်ချမ်းကနေထုတ်လွှင့်တဲ့အခါမှာဖမ်းယူနာဆင်ရတဲ့ဒုက္ခပူရဲပါလာတာဖြစ်ပါတယ်။ကျွန်တော်တို့ဒီအစီအစဉ်တွေကို digital line ကလည်းထုတ်လွှင့်ပေးနေပါတယ်။ဒါမှမဟုတ်လည်း Facebook ကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်။ဒီသောရရှင်ကရေဒီယိုကပဲဖမ်းယူနားဆင်တယ်ဆိုရင်တော့တစ်ခါတလေအဲ့လိုမျိုးမီတာလိုင်းတို့မီတာတွေရဲ့ဒုက္ခကိုခံစားရမှာဖြစ်တဲ့အတွက်ကြောင့်လည်းနည်းနည်းလေးသတိခံပေးပါလို့ပြောချင်ပါတယ်နော်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းမြင့်နေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်းကျမတို့ VOA ကရရှိပါတယ်။အဲ့ထဲကစာတစ်စောင်ကိုပြောပြချင်ပါတယ်။ဒီသောရရှင်ကတော့မြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဆေးရေးပရိပခန့်နဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။သောရရှင်ရဲလင်းလင်းဖြစ်ပါတယ်ရှင်
။ VOA ရဲ့ကျွန်တော်ရဲ့စာကိုမြန်မာပြည်ကပေးစာမှာရင်ဖွင့်စေချင်ပါတယ်။အခုလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်မှာမြန်မာနိုင်ငံကလူအများစုဟာတမတော်ကတိုင်းသားတွေပေါ်ကျူးလွန်နေတဲ့လူခွေချိုးဖောက်မှုတွေတမတော်ကပြည်သူတွေကိုကျူးလွန်နေတဲ့အပြစ်တွေကိုမသိတာနဲ့တူပါတယ်မြန်မာနိုင်ငံကလူတွေစစ်ဖြစ်နေတဲ့ရခိုင်တိုင်းသားကြီးရွာတွေမှာနေစေချင်ပါတယ်တမတော်ကဘာတွေလုပ်လဲဘာတွေကျူးလွန်လဲသိရပါလိမ့်မယ်ဒီအဖြစ်ကိုတမတော်ကဖုံးကွယ်ပြီးတော့မီဒီယာတွေမှာပြောတာတွေလည်းချပါတယ်ဒါကအထက်ကလူတွေဖုံးဖိထားတာလားရှေ့တန်းကတယင်းမှုကဖုံးဖိတင်ပြတာလားကျွန်တော်မသိပါဘူးဒါကိုတကဘာလုံးအမှန်သိအောင်ပြောပြပါ VOE ရဲ့
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာတကယ်တမ်းစစ်တပ်ကကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာပြည်မကပြည်သူတွေသိရှိပြီးတော့ကိုကျင်းစာနိုင်ကြပါစေဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ရှင်အေးဆိုဆိုတဲ့သောရရှင်စာလို့လေးရေးလာတာကတော့အစိုးရနဲ့စစ်တပ်တွဲမပြောပါနဲ့တဲ့အစိုးရကစစ်တပ်ကိုသူ့နေရာသူပြန်ရအောင်လို့ဥပဒေပြင်ဖို့စ조사နေတာလေ။ဒါကလည်းတော်တော်ကိုခက်ခက်ခဲခဲလုပ်နေရတာပါဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်နော်။အေဘရာသာဆိုတဲ့သောရရှင်မှာဒီသောရရှင်ကဟိုးရင်ခတဲ့ view ကိုနားဆင်လာတာ။40လောက်ရှိပါပြီတဲ့အခုဒီလဲအားပေးနေသေးပါအခုမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အရတားအစိုးရကိုတစ်ခုလောက်ပြောချင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်က VOA ကို1980အခုကတည်းကနားဆွဲခဲ့ပါတယ်နှစ်ပေါင်း50ကျော်ခဲ့ပါပြီတစ်သားကိုယ်တဲ့ Amplitude Plastic Fiber Transistor ခီးဆောင်အသေး Portable အစုံ Radio ခင်မျိုးစုံနဲ့ပါအခုတော့ Android Device ပေါ့ Data ဘိုးကုန်ကြမှုရှိပေမဲ့အစစတော့စိတ်တိုင်းကြပါတယ်မီမိုဆောင်း frequency တွေကိုနေ့စဉ်တိုင်းမကြေညာတာကြာပြီ VOE ရေရေဒီယိုကအဖုံးနဲ့ဝန်ပါပါကိုသားညုံကြေညာသလိုမီတာတွေကြီးကအဆင်မပြေပါ digital h လေလိုရင်းပြောကြရအောင်မိမိကနေဘက်ပင်စင်စားဝန်ထမ်းတွေဦးပါဆက်လုပ်နေရင်ပင်စင်လေးမစားရတော့မှဆိုလို့ဟိုကောင်တွေလက်ထက်2008မှာ early ပင်စင်ယူလိုက်ပါတယ်အမေသူတို့ကောင်းတာလည်းရှိပါတယ်ပင်စင်လာစားများတိုးရင်လင်းလင်းချင်းရခဲ့ကြသည်ကြီးပါNLD တမူးကြီးတွေနဲ့ကိုရန်တော်များကိုပြောပြပါဒီတခုတော့ပြောင်းလဲချိန်မတန်ပြရစီနဲ့လို့ဟိုကောင်တွေလက်ထဲလိုပဲဆက်လုပ်တာကောင်းပါတယ်လို့မကန်စားလိုက်ကြရပဲတည်သွားသူတွေလည်းရှိကြမှာပါကျေးဇူးပါ VOA ရေ
သွားရှင်အေမရတာโอเคအရင်အစိုးရကတော့သူမထောက်ခံပါဘူးဒါပေမဲ့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးတော့အရင်တော့ကလိုပဲဒီခုလက်ရှိအစိုးရဆက်ပြီးတော့လုပ်ပေးစီခြင်းပါတယ်ဆိုတော့ပြောတော့တာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။တိတောင်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးအောင်မှာဖြစ်ပါရင်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့ဒေတောင်းတဲ့သောရရှင်တွေကိုမြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးကြပါမယ်။ VOA ရဲ့ဖွဲ့သူအဖွဲ့သားတွေအားလုံးမင်္ဂလာပါ။ကျွန်တော်ချစ်ခင်ရတဲ့တငယ်ချင်းဦးအောင်ဇာရဲ့မွေးနေ့မှာတငယ်ချင်းတွေနဲ့ VOA အဖွဲ့သူအဖွဲ့သားတွေအားလုံးနားဆင်ဖို့အဆိုတော်ဆောင်းလိုင်းရဲ့တငယ်ချင်းတွေပဲမှလဲဆိုတဲ့သချင်းကိုကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးပါလို့တောင်းဆိုပါတယ်။ VOA အဖွဲ့သူအဖွဲ့သားတွေအားလုံးလည်းလူရင်းဆန္ဒတလုံးတဝရပြေဝါကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်။ဆိုပြီးတော့ခိတချင်းရွှေဟော်ရှမ်းပြည်နယ်ကိုရောက်နေတဲ့ဂျင်းချိုးဆိုတဲ့သောရရှင်တောင်းဆိုလာပါတယ်။ဟုတ်ကဲ့ဒီမွေးနေ့ရှင်ကိုပဲပြီးခဲ့တဲ့တပတ်ကသူကိုယ်တိုင်တောင်းဆိုထားတဲ့သချင်းလေးထုတ်လွှင့်ပေးလိုက်ပါရနော်။ဒီတော့ဒီတပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီဆောင်းလိုင်းတည်ဆိုထားတဲ့တငယ်ချင်းတွေပဲမှာလဲဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်ဒေတောင်းနဲ့သောရရှင်ရောတချစ် VOA သောရရှင်နေအားလုံးရောဒီဒေတောင်းခံရတဲ့သောရရှင်နေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်ရေကူပြန်ဆောင်နိုင်မှုရောတို့တွေကပါကတကယ်ချာနာတခါတလေခဏတော့မင်းတည်းရမိမှာပါတငယ်ချင်းတွေပဲမှာလဲတန်တောင်ရုံအစ်တပ်ပေါ်မိုးလီလုံးလဲမထူနိုင်တဲ့ခါစာတင်နေကြတဲ့ကြောင့်ကိုပြန်မြင်အောင်ငဲတော့ဒီနေ့အလွန်အဝမ်းနဲ့မိပြန်နေအဲ့ဒီချိန်တကုံးကငယ်ချင်းတွေပဲမှာလဲဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလွာတွေကိုတင်းနှင်းရိနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။တငယ်ချင်းတွေပဲမှလေဘာကတန်တောင်ယုံအဲ့ဒီတပ်ဖို့ဘုံလေးလုံးမထူနိုင်တဲ့ခါစာတင်နေကြောင်မပြန်မြင်ရတဲ့တော့ဒီနေ့လွန်တဲ့ဝမ်းနဲ့မိပြန်နေအဲ့ဒီချိန်အတူတုံးကအရာမချေပြူရတဲ့စိတ်တွေအခုတော့လေအရာရာအလုံးကြောင်လေတမိပြန်တွေ့တော့တွေ့မှာပါလောကကြီးရဲ့တောင်နေရတောင်ဝင်
မေတ္တနာကျော်ရဲ့မြမပြီမှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကိုငင်းချင်းနဲ့မေတ္တန်စင်တို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ရပါမယ်ရှင်။
မြန်ကပြောင်းစုနယူးယောက်မြို့မှာပြီးခဲ့တဲ့ပတ်တုန်းကအင်တာ30ခုရဲ့လုထားတဲ့သတို့သမီးဝစ်စုံပြိုင်ပွဲကိုကျင်းပခဲ့ပါတယ်။မြန်ကပြောင်းစုတဝမ်းကပေးပို့ရှင်ပြိုင်တဲ့ပြိုင်ပွဲဝင်ဝစ်စုံပေါင်း1500ကျော်တဲ့ကရွေးချယ်ခဲ့တာဖြစ်ပြီးတော့ရုပ်သံမှာလည်းထုတ်လွှင့်ခဲ့တာပါ။ဒီပြိုင်ပွဲမှာတော့တောင်ကယ်ရိုလိုင်းနားပြည်နယ်ကမီမိုဇာဟတ်စကာဖန်တီးတဲ့ဝစ်စုံကအနိုင်ရသွားပါတယ်။တချောင်းတို့အဲ့နဲ့သုံးမွေးထိုးထားတယ်လို့ဖန်နီးထားတဲ့ဒီဝက်ဆောင်ဟာအင်တာဆက်ကူလေး48ခုအသုံးပြုပြီးတော့နိုင်ပေါင်း400ကျော်ဖန်နီးခဲ့ရတာပါသူဝက်ဆောင်ကဂျိုင်းပြက်ကျူးတချောင်းရေသူမစတိုင်အမီးရှိခေါင်းဝန်ပုံစံနဲ့ဖြစ်ပါလေဝက်ဆောင်ပေါ်မှာနှင်းစီပုံစံပန်းမွင့်လေးတွေကိုလည်းထိုးထားတာပါ Quilted Northern Company ကစီစဉ်ကျင်းပတဲ့ဒီပွဲမှာအဲ့ဒီကုမ္ပဏီကထုတ်လုပ်တဲ့အင်တာ30ခုတွေကိုပဲအသုံးပြုရတာဖြစ်ပြီးတော့ခြေသီးတွေဇစ်တွေလည်းမသုံးရပါဘူးကော်ရီတိတ်တွေအဲ့နဲ့အချီဂျိုးတွေကိုပဲတုံးရတာပါဒုတိယစုကတော့ရွှေနဲ့ငွေပန်းပွင့်တွေနဲ့ပုံဖော်ထားတဲ့ဝစ်စုံနဲ့တတိယစုကတော့အုတ်ထုတ်လေးနဲ့တွဲဝဲရတဲ့မင်္ဂလာဝစ်စုံကရသွားတာဖြစ်ပါတယ်15ချိန်မြောက်ကျင်းပခဲ့တဲ့ဒီပွဲမှာအနိုင်ရခဲ့သူကဒေါ်လာ1000ရတာဖြစ်ပါတယ်ရှင
်ဗြိတိန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့အပတ်ကပင်လယ်ပြင်နဲ့ကိုတုံးလုံးနဲ့ရေဆင်းကူးတဲ့ပွဲတစ်ခုကိုကျင်းပခဲ့ပါတယ်လူရာပေါင်းများစွာဟာမနက်စောစောစီစီအေးချမ်းနေတဲ့အချိန်မှာနေရာဒီကနေဆောင်းရာဒီအစအခုအပြောင်းအထိမ့်မှတ်ပွဲကိုဆင်နွှဲခဲ့ကြတာပါ Northumberland ဒေသ Very Rich ခန်းကြီးမှာကျင်းပခဲ့တဲ့ဒီပွဲဟာ Brahida အလှူနဲ့ကိုယ့်ဘာသာကိုချစ်တာကိုပြဖို့အတွက်ကျင်းပခဲ့တာလည်းဖြစ်ပါတယ်ဦးစီးကျင်းပတဲ့ Brahida အဖွဲ့အစည်းကဒေသတွေမှာနေထိုင်သူတွေရဲ့ကိုယ်စိတ်နှစ်ပါးကျန်းမာရေးအတွက်ရည်ရွယ်တယ်လို့လည်းသူတို့ရဲ့ Internet စာမျက်နှာမှာရေးသားထားပါတယ်ယေကူသမား Jack Hagerson ကစတင်ဦးဆောင်ခဲ့တာဖြစ်ပြီးတော့ဒီနှစ်ကျင်းပတဲ့ပွဲကတော့9ချိန်မြောက်ကျင်းပတဲ့ပွဲလည်းဖြစ်ပါတယ
်ဒီတဲ့နိုင်ငံက Elfstown နဲ့အန်ဒီတာမှာဝစ်စုံအထူးဆက်အမျိုးမျိုးဝတ်ပြီးတော့ရေဟုန်စီးရဲ့ပွဲတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့ပါတယ်အိုက်ကာနီဗယ်လို့ခေါ်တဲ့ဒီပျော်ဝဲရှင်ပွဲမှာပါဝင်ခဲ့ကြသူတွေကရုပ်ရှင်ဇာတ်ကောင်တွေဖြစ်တဲ့ Harry Potter ရုပ်ရှင်တွေကလို့တပြက်စီးပြန်တွေကိုစီးနေတဲ့ပုံစံ Star Wars ရုပ်ရှင်တွေက Stormtrooper စစ်သားတွေလို့ဝတ်ဆင်ကြသူတွေရှိတယ်လို့အဝါရောင်ဘဲယုံကြည်ကိုလည်းဝတ်ကြတဲ့သူတွေရှိကြပါတယ်။သူတို့ဟာအကောင်းဆုံးဝတ်ဆုံနဲ့ပြန်တန်းသူစုအတွက်လည်းပြန်ပွဲတစ်ခုအနေနဲ့ရှင်ပြန်ခဲ့ကြတာပါ။ဒီပြန်ပွဲကိုတော့ IK Flair လို့ခေါ်ပြီးတော့1980ပြည့်နှစ်တွေကလေးကစတင်ပြီးတော့ကျင်းပခဲ့တာပါ။စင်ဟီလေရွာကလေးမှာကျင်းပတဲ့ဒီပွဲမှာတခြားဖြောင်ပြွေးမှုတွေလည်းပါဝင်ပါတယ်။သုံးရကြကျင်းပခဲ့တဲ့ဒီပွဲမှာလာရောက်ကြည့်ရှုသူပေါင်းတသိန်းကျော်တက်ရောက်ခဲ့ပါတယ်ရှင
်။ကိုငင်းညာနဲ့မိုင်းတန်စင်တို့တင်ဆက်ခဲ့တဲ့ကမ္ဘာတလွှားထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။ဟောင်ကောင်မှာမျက်နှာဖုံးမတက်စင်ဖို့တားမြစ်ထားတဲ့အရေးပေါ်ဥပဒေထုတ်ပြန်ထားတာကိုစန့်ကျင်တဲ့အနေနဲ့ဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာဒီလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဒါကိုရဲတပ်ဖွဲ့တွေကနေရာအတော်များများမှာမျက်ရည်ရုံဘုံတွေတုံးပြီးတော့နေနေခဲ့ကြပါတယ်။ဆန္ဒပြတဲ့သူထောင်နဲ့ချီပြီးမိုးရေရွာနေတဲ့ကြားကပဲထီထီဆောင်းပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြမှုတွေအပတ်စဉ်လိုလိုဖြစ်နေတဲ့ဒီဟောင်ကောင်မှာပဲမျက်နှာဖုံးတက်ဆန္ဒပြတာကိုအရေးယူမဲ့ရေးပေါ်အုပ်ဥတွေတရထုတ်ပြန်လိုက်တဲ့ပေါ်ကန့်ကွက်မှုတွေကိုဟောင်ကောင်တရားရုံးချုပ်ကဒီကနေ့တနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားလုပ်ငန်းအစ်စ်နျူကလ িয়ার ဆွေးနွေးမှုတွေကနေမြောက်ကိုရီးယားကမနေ့ကဒေါသကြီးပဲနှုတ်ထွက်သွားခဲ့ပါတယ်အမေရိကန်ရဲ့ချင်းကပ်မှုဟာပြပြပြငင်းငင်းသာသာမရှိတဲ့အတွက်မြောက်ကိုရီးယားနိုင်ငံအနေနဲ့အလွန်ပဲစိတ်ပြတ်မိတယ်လို့မြောက်ကိုရီးယားကိုယ်စားအဖွဲ့ရဲ့ကြီးကဲကပြောပါတယ်။မြောက်ကိုရီးယားအနေနဲ့အခုလိုဆင်းရဲဘက်ကနှုတ်ထွက်လိုက်ရတာဟာအမေရိကန်အနေနဲ့သူတို့ရဲ့အရင်ရည်တည်ချက်နဲ့သဘောထားတွေကိုမပြောင်းလဲပဲဆက်ကင်ဆွဲထားတာကြောင့်ဖြစ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်နဲ့ပတ်သက်ပြီးတော့ယူကရိန်းနိုင်ငံပေါ်PR ပေးခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်ပြီးဒုတိယမြောက်တိုင်ကြားသူတယောက်နောက်ထပ်ထွက်ပေါ်လာခဲ့တယ်လို့အဲ့လူရဲ့ရှင်းနေကပြောလိုက်ပါတယ်ဒီလူဟာပထမတယောက်တုံးကလိုပဲထောင်လိုင်းရေးတိုင်ဝမ်ကဖြစ်တယ်လို့ရှင်းနေမောက်ဇာယီက ABC ရုပ်သံရဲ့ This Week ဆိုတဲ့အစီအစဉ်ကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်းနေဇာယီဟာအဲ့တိုင်ကြားသူနှစ်ယောက်စလုံးအတွက်ရှင်းနေလိုက်ပါဆောင်ရွက်သွားမှာဖြစ်ပြီးတော့ဒုတိယမြောက်တိုင်ကြားသူဟာဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်သိရှိထားသူဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ပြောပြခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19 25 32တို့ကနေအတန်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.